တရားအာယုံပြုနာယူကြပူဇော်ကြတာဘောယနေ့သာသနာတော်နှစ်2562ကောဇာတက္ကရာ1380ပြည့်နှစ်သရညလဆန်း3ရက်ခရစ်နှစ်2018ခုနှစ်အောက်တိုဘာလ22ရက်တောက်ကြနေ့ညချမ်းချိန်ရန်ကုန်တန်းဒေသကြီးဗန်းမြို့နယ်ရေတားရှိရက်ွက်နန္ဒဝလံတိပိတိကရောဆရာတော်ဘုရားကြီးတရင်သုံးရစီမံအုပ်ချုပ်တော်မူရာမဟာဝိသုဒ္ဓါယောပါဠိတက္ကသိုလ်ရွှေကျင်တိုက်တိကြီးအတွင်းမှာဇာတကပါဠိထာဂရများမှလာသော950ဆတ်တော်များကိုဗုဒ္ဓဟောကြား950ဆတ်တော်များအမိဖြင့်တရားတော်များဟောကြားပူဇော်မှဖြစ်ပါれဤတရားတော်များကိုဟောကြားပူဇော်နိုင်ရန်အတွက်တန်တရားဆက်ဆက်တွင်ဆွေမျိုးတော်ဆက်ခဲ့ဖို့သောမိဘဘိုးဘွားဆွေမျိုးများနှင့်ဥတင်စုတို့အားရည်စု၍မေတော်ကြီးဒေါ်လာခင်သားသမီးမြေမိသားစုရေကူးပူဇော်ပေးနေတဲ့တကားကိုချစ်ဆန်းမောင်ဤတရားတော်ဒီကိုမြမပြီကသာမကကဘာရရကပါ나유ပူဇော်နိုင်ရအတွက်အင်တာနက်စာမျက်နှာအသုံးပြုခွင့်ပေးတဲ့ဓမ္မထောင်တော်မိသားစုဤကုသိုလ်ရှင်တို့ဤအမတဌာနဓမ္မဌာနအဖြစ်ဖြင့်ဟောကြားပူဇော်အပ်သောဗုဒ္ဓဟောကြား950ဆတ်တော်များတရားတော်အပိုင်း66ဖြစ်ပါれထိုတရားတော်များကိုမဟောကြားမပူဇော်သေးမီရှိဥစွာမြတ်စွာဘုရားကိုရှိခိုးပူဇော်ပါမယ်တရားလျံသဗ္ဗတိဒုက္ခရံကရံဘောနဝတိတ်ကမမကတံကတံဒီလောကနာထံသူတမဟိတံဟိတံတမန္တာဆက်ခုံပနမာမိတံမိတံတရားလျံရင်သွေးတော်ရာဟုလာပမာမချသတ္တဝါများတို့၌တဏှာကျင်နာကြီးမြတ်သောမဟာကရုဏာ၏တရားလည်းဖြစ်တော်မူ వే ထသောသဗ္ဗတိခတ်သိမ်းများစွာဖြစ်ဖြစ်သမျှသောဘဝခန္ဓာ၌ဒုက္ကရံသမန်လူတို့ပြုနိုင်ဘဝေကြံတွေးယုံမြမဝွန်ကြသည်ကိုယ်ကာယခန္ဓာပြည့်ဝသမျှဥစ္စာအပြင်ငါးပါးပေါင်းစုစွန်ခြင်းဤစသောကောင်းမှုကိုကရံကောင်းစွာအသင်္တရာပွင့်၍ပြုကျင့်တော်မူပြီးထသောဘောနဝတိတ်ကမံမရဏံဗျာတိစာတိစရာမြာစွာတောင်းတော်ငမန်းငရှင်စာသောဘိအပေါင်းတို့ဤခိုးအောင်ဒီနေရာလွန်စွာနှင့်ကျေဘဝသုံးပါးတည်ဟုသောသမုတ်ပင်လည်းမှရှင်းသွယ်မကင်းသင်မောရင်ကိုဆက်တင်တုံမြောက်နိဗ္ဗာန်ရောက်အောင်ကူးမြောက်တော်မူပြီးထသောအကတံသုံးတိုက်ပုံခေဝေကေလွန်ထုမြတ်သည်ဘုရားဖြစ်သောကတံရောက်တော်မူပြီးထသောတိရောကနာထံလူနှပြမသရဝကပင်အမင်းမင်းတို့ဝဆင်ဥခခိုလုံကြရာသမ္မာတံဗုဒ္ဓအစီသုံးလောကလုံးရဲ့ဆရာလေဖြစ်တော်မူဝေထသောသုတမဟိတံလာဘလာဘစသည်ရှင်မျိုးလောကရန်လီဆိုသူသည်တိုက်ချိုးမရမြဲခိုင်တည်တတ်သောတမာတိလည်းရှိတော်မူပေထသောဤတန်လူနှင့်မြမသရဝါများသုံးဘုံသားတို့၏စီဝါချမ်းသာမင်္ဂလာကိုမချာနေညဆောင်တော်မူပေထသောတမန္တာဆက်ခွန်ဝဉ္ကျင်ပါချုံတရားဘုံကိုအကုန်မြင်သည့်တပိညုဒညာတော်လည်းရှိတော်မူပေထသောအမိတမနိုင်အမရှင်သာဖျားဖျားဝဝပညာသီလစသောဂုဏ်တော်ကိုလည်းရတော်မူပေထသောတံဗုဒ္ဓံထိုသို့သောဂုံစိတ်ထုံကြောဟိထိုဘုရားရှင်ကိုရောမြတ်ကြီးကိုမယံတရားဟောတရားနာဖြစ်ကြပါကုန်သောတပည့်တော်တို့သည်ဗနမမိဗနမမကိုနှုံနှလုံးသုံးပါးပြောင်းပြော့မှန်ကိုလျော့၍ကရောမြတ်နုရှိခိုးကြပါကုန်၏မြတ်စွာဘုရားမြတ်စွာဘုရားအာလုံးနေ့စဉ်ပွားများဖြစ်တဲ့အတိုင်းပဲမေတ္တာဘာဝနာပွားများကြပါစို့တရားဟောသူနာကြားသူရှင်လူတ္တဝါတွေတသီကျမ်းမာဘေးရန်ကွာချမ်းသာကြပါစေမကောင်းမပြုကောင်းနာပြုခုရောနောင်ပါချမ်းသာစေကို Ho se shun lan bhi matan e chan java zi. Myama nenga adwin shi shi tamya ananda tatawarwi. Kava ye ye shi shi tamya ananda tatawarwi. Sajya wala ananda shi shi tamya ananda tatawarwi. Tashi jama bhi yankwa. Chanda Javasi Makau Mabu Kaunabu Kuyo Namba Chandasi Go Say Shin Lam Be Madan E Chan Javasi Doye Mida Shin Awa Chow Kava Yaya Kaji Tomsha Jolwa Gapsin Kava Kabadu mia, kabadarui. Kabadu mia, kabadarui. Chandasi, ee subsham padadi. Doye mida, shay awa, daya ichan basido. Doye mida, shay awa, kava anan piansido. ဘုန်းကြီးတို့ဒီနေ့ဟောကြားပူဇော်မှာကတော့ဖြင့်ဗုဒ္ဓဟောကြား96စတ္တောများတရားတော်အပိုင်း66စတ္တောအမှတ်အဖြင့်တရား60နှစ်ရှိတကုနကိစ္စဖြစ်ပါတယ်ထိုစတ္တောရဲ့အစသာဂရာဆရာတော်အရှင်မြတ်က သောဇတ်တော်ဖြစ်ပေါ်ရခြင်းအကြောင်းကိုဏိဒံလေးခြိထားပါတယ်။သေနောဗလတာပတမာနောတိဣဒံသေနောဗလတာပတမာနောအစာချီသောဂါထာပုတ်ဖြင့်တန်စာဆင်ရသောဤသကုနကိစ္စတရားဒေသနာတော်ကိုတာထာလူနဲ့ရကွာသောလောကကိုဆုံးမတော်မူတတ်သည့် တပင်းညို့ထောတာရှင်တော်မြတ်ဖရာသည်စေတဝနေစေတဝန်ခေါ်ကြောင်းတိုက်တော်၌ဝိရဒံတော်တည်ထောင်၍နေတော်မူစဉ်အတ္တိဇာတယံကိုရောဤအလိုဆန္ဒအတိုင်းတကုနောဝါထသုတ်တံတကုနောဝါထသုတ်ကိုအာရဗ္ဗအကြောင်းပြု၍ဂတိတိကောင်းစွာမသွေဟောကြားတော်မူခဲ့ပါပေ တတိမြတ်စွာဘုရားရဲ့တရားတော်တွေဟာတခါတည်းရမှာတော့ဖြင့်ဒီနာခံတဲ့ပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့မှဟောကြားတာဒီလိုရှိပါတယ်တခါတည်းရကြတော့နာခံတဲ့ပုဂ္ဂိုလ်ရဲ့လို့အကြောင်းမခံတော့ဘူးမြတ်စွာဘုရားရဲ့
အလိုတော်ရဲ့အစွမ်းအားဖြင့်ပဲဟောကြားတဲ့ဒေသနာတော်တွေလည်းရှိပါတယ်။ဘာကြောင့်လို့ဆိုတော့မြတ်စွာဘုရားဆိုတာအချိန်ကအမတန်နည်းတဲ့အခါကျတော့ပါရမီဖြည့်တဲ့ကာလကအာလုံးတိကျတဲ့အတိုင်း၄သင်္ချေကဘာတသိန်းထိုပါရမီတွေပြည့်လို့ဘုရားဖြစ်တဲ့ကာလတရားအကျိုးကိုဆောင်ရွက်ရတာကျတော့အကန့်အသတ်ကလေးနဲ့ အသက်အရှိဆုံးဖျားဆိုတာတော့မှအာလုံးသိတဲ့အတိုင်းအနှစ်သတိန်းတန်းမှာပွင့်နေရှည်သွားရတာကအနှစ်ရှစ်တောင်းဒါအလွန်အကျွံပဲအဲဘုန်းဘုန်းတို့ဘုန်းကြီးတို့ဖျားကြတော့တရားတန်းမှာပွင့်တဲ့အတွက်သက်တော်က80အထိနေရပါတယ်ဒါကသက်တော်ဘဝအသက်ပြောတာ ဗုဒ္ဓအသက်ဓမ္မအသက်နဲ့ပြောရင်40နဲ့5ပါပဲနေရဒီခါကျတော့အကြောင်းကံပုဂ္ဂိုလ်ရဲ့လို့တခါတည်းရန်အကြောင်းမဖန်လာဘူးဆိုရင်ဘုရားရှင်ရဲ့မိမိအလိုရဲ့အစွမ်းအဖြစ်လဲတရားဆိုတာဟောကိုဟောရပါတယ်ဘုန်းကြီးတို့ပြောဘူးသလိုပဲဘုရားဆိုတာပင့်မှကြွတာမဟုတ်ဘူး တော်ဝဝိနေရရဲ့ပါရမီတွေကိုကြည်ပြီးတော့မှကြွတဲ့ကြွထိုက်တဲ့နေရာတွေကို ပင်ပင်မပင်ပင်ကြွားကိုကြွားပြီးတော့ချီမြောက်ကြာယူထုံးစံရှိအခုလည်းပဲဒီသကုနက်ကိဆတ်ဟာတာဝတိဇေတဝန်အကြောင်းမှာနေစဉ်တုန်းကမိမိအလိုရဲ့အစွမ်းအပြည့်ဟောတဲ့သကုနောဝါဒသုတ်ဆိုတာရှိပါတယ်ထိုသကုနောဝါဒသုတ်ကိုအကြောင်းပြုပြီးတော့မှဒီသုတ်ဒီဇတ်တော်ကိုဟောပါတယ်အဲ့တော့ဒါဒီဇာထာကာရမှာတော့ဖြင့်တကုနောဝါဒသုတ်လို့ထိုကာလကအထာကာရဆရာတော်တွေကမှတ်တမ်းပြုပါတယ်။ဘုန်းကြီးတို့စာအညွှန်းနဲ့ပြောရရင်တော့ဒီမဟာဝက္ကတန်ယုတ်ထဲမှာတန်ယုတ်တနိကေတွေကမဟာဝက္ကတန်ယုတ်ထဲမှာထိုတကုနောဝါဒသုတ်ကိုကြည်လိုက်တော့ဟိုမှာတကုနောဝါဒသုတ်လို့အခုစတဲ့မှုတွေမှာမရှိတော့ပဲနဲ့သကုနကိသုတ်လို့ဒီလိုရှိပါတယ်ထိုသကုနကိသုတ်မှာရှိတဲ့အကြောင်းအရာနဲ့ဒီသကုနကိစာမှာရှိတဲ့အကြောင်းအရာတွေဟာအတော်များများတူပါတယ်များများများတူပါတယ်ဒါကြောင့်မလို့ဒီဇတ်တော်ကိုဟောလိုက်ခြင်းအပြင်ထိုသကုနကိသုတ်ဟာလည်းပဲပါဝင်သွားမှာပါပဲအဲ့တော့မြတ်စွာဘုရားဒီနေ့မှာယဟန်နေကိုခေါ်ပါတယ်ခေါ်ပြီးတော့မြတ်စွာဘုရားကယဟန်တို့တဲ့အဘရဲ့ဥစ္စာဖြစ်တဲ့အာယုံမှာပဲကျက်စားကြတိုက်ရိုက်စကလုံးအတိုင်းပြောလို့ရှိအဘရဲ့ဥစ္စာနော်အဘရဲ့ဥစ္စာဆိုတာလောကဘက်ကလည်းပြောလို့ရတယ်နော်သာသနာဘက်ကလည်းပြောလို့ရတယ်ဒါကြောင့်မလို့အဘဥစ္စာဖြစ်တဲ့အာယုန်၌သာကျက်စားကြ။အဲ့ဒါလိုအစချီတဲ့ဒါမဟာဝက္ကတန်ယုံမှာလာတဲ့တကုနေကိတုတ်ကိုမြတ်စွာဘုရားကဟောပါတယ်။ဟောပြီးတော့ဘုရားကဗာဆက်ဟောတော့ဆိုတော့ယဟန်တို့တဲ့။သင်တို့ကိုထားပါအောင်ရှေးတုန်းကတရိษံနေတော်မှအဘရဲ့ဥစ္စာဖြစ်တဲ့မိမိနေရာမိမိစကြက်ကိုစွန့်ပြီးတော့မှသူတို့ဘာနေရသူတို့ဘာစကြက်မကြက်စားတဲ့နေရာမှာသွားပြီးတော့ကြက်စားတဲ့အတွက်ရန်သူလက်တွင်သက်ဆင်းကြရဘူးတဲ့ထိုအခါမှာမိမိရဲ့ညံအစွမ်းနဲ့နော်လွတ်အောင်ရန်သူလက်ကလွတ်အောင်ယုံကံကြရဘူးတဲ့ဆိုပြီးတော့ဒီဇတ်တော်ကိုဟောကြားခြင်းဖြစ်ပါတယ်အဲ့တော့ဘုန်းကြီးတို့ခုနပြောခဲ့သလိုပဲထိုတကုနက်ကိတုတ်ကိုလည်းပဲဆက်ဆက်နေတာဖြစ်တဲ့အတွက်ဘုန်းကြီးတို့အဲကြီးညိုကြည့်ကြရအောင်ပါပေါ့မြတ်စွာဘုရားကအဲ့ဒီသကုနက်ကိသုံးမှာဟောပါတယ်ယဟန်တို့တဲ့နော်ရှေးတုန်းကဖြစ်ဖူးတာကတော့ဖြင့်သိငှက်တကောင်ဟာအဲ့ဒီမှာပီလုံးတကောင်ကိုလျင်မြန်စွာထိုးတုပ်ဖမ်းယူခဲ့လိုက်တယ်ဒါကလည်းပဲဘယ်နေရာလဲလို့မေးရင်တော့ထိုပီလုံးငယ်ဟာမိမိကြစားနေရဖြစ်တဲ့စကြက်မှာမနေပဲနဲ့တခြားတခြားကြစားနေကြမဟုတ်တဲ့နေရာသွားပြီးတော့ကြစားမိလို့ပြောလို့ရှိရင်ဒီသိငှက်ရဲ့ထိုးနှက်မှုကိုဒါခံရတာပါပဲကိုယ့်နေရာမဟုတ်တဲ့နေရာမှာသွားကြစားမိလို့ကြစားမိလို့အဲ့ဒီလိုမျိုးထိုးနဲ့ခံရတဲ့အခါမှာတဲ့အဲ့ဒီပီလုံးငှက်ကလေးကငိုတယ်တဲ့ငိုရုံမကဘူးပါဇက်ကလည်းပြောတဲ့ငါတို့ဟာအတော်ကြက်တည်မဲ့တာပဲငါတို့ဟာအတော်ဘုံကန်နေတာပဲငါတို့ဟာမကြက်စားတဲ့သူများနေရာမှာသွားပြီးတော့ကြက်စားမိတယ်ဒီနေ့ငါဟာတကယ်လို့သာငါမိပါရဲ့နေရာမီယိုဖလာအရမှာသာငါကျက်စားနေမယ်ဆိုရင်ဒီလိုရန်သူသိငဲ့ရဲ့အဖန်စီငါခံရစရာအကြောင်းမရှိဘူး။နောက်ဆုံးသိငဲ့နဲ့စစ်ထိုးရင်တော့မှနော်ငါစစ်ထိုးရဲတယ်ဆိုပြီးတော့ပြီးလုံးကသူ့ကိုယ်သူမကြေမချမ်းဖြစ်ပြီးတော့ငိုတယ်တဲ့။ငိုတယ်ဆိုတာတက်ပါဇက်ကမြည်တမ်းနေတာပေါ့တွတ်တွတ်နဲ့အဲ့ဒီအခါတိတ်ငက်ကဘီလုံးငယ်ရဲ့အတန်ကြတော့နေပါအောင်ဘီလုံးငယ်မင်းအဖားရဲ့နေရမင်းကျစားနေကြမင်းစကြက်ဆိုတာဘယ်နေရာလဲကွာပြောစမ်းပါအောင်ဆိုတော့မှအ ထွန်ထားပြီးစထွန်ကြီးခဲရှိတဲ့မြေစာတုံးပေါ့အဲ့ဒီအရဟာကျုပ်ကျက်စားနေကြနေရပါပဲဆိုတော့တိတ်ငှက်ကရှင်ကြည့်တော့ဘီလုံးနဲ့သူနဲ့ဘလို့မှရှင်လို့မရတဲ့အစွမ်းတိတ်ငှက်ကတိထားပြီးသားဆိုတော့ကဲမင်းကမဲ့နေရာမဟုတ်လို့တခြားနေရာရောက်လို့ပဲငါကအဖမ်းစီခံရတယ်လေးပါလေး မင်းနေရာရောက်ရင်ဒီလိုဖမ်းဆီးခံရမှာမဟုတ်ဘူး။နောက်ဆုံးတိတ်ငှက်နဲ့တော့ရှင်ပြန်ပြီးတော့မှစစ်ထိုးနိုင်တယ်လေးပါလေးမင်းအပြောမကြည့်နဲ့။အဲ့တော့မင်းနေရာမင်းသွားမင်းစစ်ချက်မင်းနေရာပြန်။အေးအဲ့နေရာရောက်လေမင်းငါလက်အတွင်းကမလွတ်ပါဘူးကွာလို့။နော်တိတ်ငှက်ကသူ့ကိုမလေးမခံပြုတယ်လို့တော့ထင်နေတဲ့ဘီလုံးငှက်ကိုအဲ့ဒါလွတ်လိုက်တာ။ ပြောပါလို့ရှိရင်သူ့အစွမ်းကိုသူကယုံထားတာကိုအဲ့ဒါလို့နဲ့ဘီလုံးငှက်ကသူ့နေရာသူရောက်သွားတဲ့ဆိုပါတော့เนาะထွန်ရက်ပြီးထားတဲ့ထွန်ကြီးခဲတွေရှိတဲ့နေရာရောက်တော့ထွန်ကြီးခဲជីជីជីជីရဲ့အောက်ခြေမှာလဲဝတ်ဆရာဘီလုံးဆိုတော့ဘယ်လိုဝတ်ဖို့ဝတ်လို့ရအဲ့ဒီမှာသူကထွန်ကြီးခဲပေါ်တက်ပြီးတော့မှတိတ်ငှက်ဘက်ကိုသူကအတောင်ဆန်းဆန်းပြီးတော့ဆန်းဆန်းပြီးတော့ဖြန့်ဖြန့်ပြ မင်းကိုငါစိန်ခေါ်တယ်လာခဲ့တော့ဆိုပြီးတော့ဖီလုံးငယ်ကပြောတော့သိငယ်ကငကိုကမှ तू ကအကြောပေးထားတာအကြောပေးထားတာဆိုတော့အဲ့ဒီမှာ तू အာစွမ်းကိုလည်း तू ယုံတဲ့အခါကျတော့ဘာမှမစင်စားအားတော့ဘူးတစ်ဖက်ကရှင်ကြည့်ရင်အစာများစွာကွာနေတဲ့အာကိုအားကိုယုံကြည်တော့ဟိုဘက်တစ်ဖက်ကအာနေတာကိုသူကအထင်သေးစိတ်ဒါကိုမြတ်စွာဘုရားကမိတ်နေရဟန်းတို့တဲ့အဲ့ဒီအခါမှာသိငဲ့ဟာမိမိရဲ့အာအစွမ်းကိုအာကိုယုံကြည်ပြီးတော့မှမိမိအာအစွမ်းကိုအထူးအထွေမစင်စားတော့ဘဲနဲ့အတောင်တစ်ဖက်ကိုရှစ်ပြီးတော့မှတဟုန်တို့ဘီလုံးငဲ့ထံပြန်ပြီးတော့မှထိုးတုံလိုက်တဲ့အခါမှာဘီလုံးငယ်ကလည်းပဲရဟန်းတို့တဲ့အဲ့ဒီအသိငယ်ငါ့ကိုဖမ်းရန်ဤလာပြီလို့လည်းသိရောဘီလုံးငယ်ဟာပါလုလိုက်လဲဆိုရင်ထွန်ကြီးခဲချားကိုအလျင်မြန်ပြေးဝင်ပုံလိုက်တော့တယ်ရဟန်းတို့ထိုအခါမှာထိုသိငယ်ဟာအဲ့ဒီထွန်ကြီးခဲနဲ့ယင်ပတ်နဲ့ပြင်းစွာတိုက်မိပြီးတော့မှအေးအဲ့ဒီညမှာတေပွဲဝင်သွားရတယ်ပြောရလို့ရှိရင်ယဟန်တို့တဲ့မကျက်စားတဲ့နဲ့သူတစ်ပါးနေရအရာမှာကျက်စားသွားလာတဲ့ပုဂ္ဂိုလ်ဟာဒီလိုပဲတဲ့ဒါကြောင့်မလို့မကျက်စားတဲ့နဲ့သူတစ်ပါးနေရမှာမကျက်စားမသွားလာကြနဲ့မကျက်စားတဲ့နဲ့နေရမှာကျက်စားသွားလာလို့ရှိရင်ကိလေသာမှန်ဖြစ်စည်းတာခံရလိမ့်မယ်ကိလေသာမှန်ဖြစ်စည်းဖို့အခွင့်ရသွားလိမ့်မယ်ကိလေသာမှန်ဖြစ်စည်းရန်အကြောင်းတင်သွားလိမ့်မယ်ဖြစ်စည်းခံရလိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားကပြီးလုံးငဲ့ကိုဒိငဲ့ကထိုးနှက်တဲ့အခါသိနဲ့ယင်ခွဲပြီးတော့တည်တဲ့အကြောင်းလေးခံပြီးတော့တစ်ဖက်ကိုလှဲ့ဟောပါတယ်ယဟန်တို့တဲ့တင်တို့လည်းပဲနော်မကျက်စားတဲ့သူတစ်ပါးနေရာမှာမကျက်စားချနဲ့ဟုတ်ပြီတင်တို့မကျက်စားရမယ်သူတစ်ပါးနေရသူတစ်ပါးရဆိုတာဘာလဲလို့ဆိုတော့ကာမဂုဏ်၅ပါးအာယုံများပဲတဲ့အဲ့ဒီကာမဂုဏ်၅ပါးအာယုံဆိုတဲ့เนาะအလိုရှိရနှစ်သက်အပ်တဲ့ယူပါယုံနေသတ္တယုံနေကန္နာယုံနေရသယုံနေဖောဒဘာယုံနေဒီအာယုံ၅ပါးအပေါ်မှာသင်တို့အနေနဲ့သွားပြီးတော့မှကျက်စားမိမယ်ဆိုရင်အဲ့ဒါမကျက်စားသင့်တဲ့အာယုံပေါ်မှာကျက်စားမိတာဖြစ်တဲ့အတွက်ကြောင့်ကိလေသာမှန်နေကဖြည့်စည်ခွင့်ရသွားလိမ့်မယ်ကိလေသာမှန်နေဖြည့်စည်တာအေးခံရလိမ့်မယ်အဲ့ဒါလို့မြတ်စွာဘုရားကနော်ဒီကိလေသာအယံနေဖြည့်စည်ခံရမယ်အကြောင်းယဟန်တော်ရီကိုအဲပြောရလို့ရှိရင်ဒါကန္နပက္ခကန္နပက္ခအနေအားဖြင့်ဟောပြီးတော့ဆက်ပြီးတော့လောကဘက်ကဖြူစင်တဲ့ဘက်ကျင့်ရမယ့်ဘက်ကိုဘာဟောလို့ဆိုတော့ယဟန်တို့တဲ့ယဟန်ဟာမိမိအဖရဲ့နေရာဖြစ်တဲ့ကျက်စားရာအရာမှာကျက်စားရမယ်ဟုတ်ပြီ မိမိအဖရဲ့နေရာဖြစ်တဲ့ကျက်စားရာရက်ဆိုတာဘာလဲဆိုရင်တော့တတိပဋ္ဌာန်တရား၄ပါးပါပဲဆိုပြီးတော့မြတ်စွာဘုရားကအလုံးနာကြဘူးကြပြီးသားဖြစ်တဲ့မဟာတတိပဋ္ဌာန်သုံးပါးလာတဲ့အတိုင်းတတိပဋ္ဌာန်တရား၄ပါးကိုရှုပွားဆင်ခြင်နည်းတွေကိုအပြည့်အစုံအဲ့ဒီမှာဟောကြားပါတယ်ဒါကတော့ဖြင့်ဘုန်းကြီးတို့နော်မဟာဝက္ကတန်ယုတ်မှာလာတဲ့သကုနကီတုတ်ပေါ့နော်သကုနကီတုတ်အဲ့ဒီတုတ်တော်ကိုအခြေခံပြီးတော့မှမြတ်စွာဘုရားကအခုနပြောခဲ့တဲ့အတိုင်းလူသားတွေယဟန်တွေမဆိုထားနဲ့တရိษံနေတောင်မှကိုယ့်နေရာကိုကျက်စားလို့ရှိရင်အန္တရာယ်ကင်းတယ်ရန်သူအန္တရာယ်တွင်မသက်ဆင်းရဘူးနောက်ဆုံးစိန်ခေါ်နိုင်တယ်ဆိုတဲ့အကြောင်းဟောဒီဆက်ကိုဟောတာအဲ့တော့ဒီတကုဏ္ဏကိစ္စမှာဗာရဏသီပြိပြမတံမင်းမြို့တော်ဘုရားအလောင်းကဘီလုံးငယ်မျိုးမှာဖြစ်ပါတယ်ဗျ။အဲ့မှာထွန်တုံးမှာတတ်ထားတဲ့ထွန်သွားနဲ့ထွန်တဲ့နေရာအခါမှာမြေဆိုင်ကဲတွေဖွာကနေဖွာကနေဖြစ်လာပါတယ်။အဲ့ဒီမြေဆိုင်ကဲတွေကြားမှာသူကျက်စားပြီးတော့နေတာ။တနေ့ကြတော့ဘီလုံးငယ်ကသူ့နေရာသူအစာရှာရင်းနဲ့တခြားနေရာသွားကျင်စိပေါက်လာပြီးတော့တခြားနေရာသွားအစာရှာတာ။အိုးဒီခါမှာဟောအဲ့ဒီတောအုပ်ပဲလဲရောက်သွားရောတိတ်ငက်ကငါအစာတော့ရပြီဟာဆိုပြီးတော့အဟုတ်တဟုန်တို့နဲ့ပြေသူဖမ်းလိုက်တာဘီလုံးငက်ခင်ဗျာတိတ်လက်ထဲပါသွားတော့တော့ဗောအဲ့ကျတော့မှအခုနတကုနကိတုံးမှလာတယ်လို့ပဲငိုတော့တာငါအတော်ကျက်သေးမရှိတဲ့ကောင်ငါအတော်ဘုံကံမရှိတဲ့ကောင်ငါအတော်ညံ့နေကောင်ကိုနေရကိုမနေဘူးသူများနေရသွားနေတော့ကိုစကြကိုမကျစားဘူးသူများစကြသွားကျစားတော့အခုရန်သူလက်သက်ဆင်းရပြီမို့လားငါမိဘရဲ့ဥစ္စာဖြစ်တဲ့ကျစားရရတာနေမယ်ဆိုရင်ဒီလိုရန်သူတိတ်ငဲ့အထိုးခံရမှာမဟုတ်ဘူးနောက်ဆုံးရန်သူတိတ်ငဲ့ကိုတော့မှပြန်ပြီးတော့စစ်ထိုးနိုင်မှာဆိုပြီးတော့တပြည့်တောက်တော့ပြောပြီးတော့ငိုတယ်တဲ့အဲ့ဒီခါအာတိတ်ငက်ကနေပြီးတော့နေပါအောင်ပြီလုံးငယ်တင့်အဖရဲ့ဥစ္စာမိမိကျက်စားရဇကြက်ဆိုတာဘယ်နေရာလဲกว่าဆိုတော့မှအတက်ကပြောခဲ့သလိုပေါ့ထွန်ပြီးစားမြေဆိုင်ကဲအဲ့ဒီနေရာဟာကျုပ်ကျက်စားရအရာပဲဆိုတော့ကဲမင်းနေရာမင်းပြန်စားမှာกว่าမင်းနေရာမင်းပြန်လဲငါလက်ကမလွတ်ပါဘူးပေါ့ပြီလုံးခက်ကလည်းသူ့နေရာရောက်ပြီးတော့အဲ့ဒီမှာမြေဆိုင်ကဲပေါ့တက်ပြီးတော့အတက်ကပြောခဲ့သလိုစိန်ခေါ်တာဟိုးစိန်ခေါ်တဲ့အခါတိတ်ငက်ကလည်းသူ့အဟုန်သူကယုံပြီးသားအာကြည့်တဲ့ပုဂ္ဂိုလ်နဲ့အားငယ်အားနေတဲ့ပုဂ္ဂိုလ်ရှင်လာပြီဆိုရင်အာကြည့်တဲ့ပုဂ္ဂိုလ်ကဆင်ခြင်မှုတွေနေကုန်တော့တာပဲပြင်ဆင်မှုတွေနေကုန်တော့တာပဲဒါနဲ့ပဲအာကြည့်တဲ့ပုဂ္ဂိုလ်တွေကကြာရှုံးကုန်ကြတာဒါသဘာဝပဲ။နောက်ရှင်သေးတွေကြတော့အဲ့ဒီစိတ်မရှိဘူး။ตาကောင်သေးသေးဖမ်းလဲဒီလုံလာပဲဒီပြင်ဆင်မှုပဲ။ตาကောင်ကြီးကြီးဖမ်းလဲဒီလုံလာပဲဒီပြင်ဆင်မှုပဲ။ဒါကြောင့်ရှင်သေးဟာတားတို့ရဲ့နော်ရှင်သေးမင်းဟာမိဂရာဇာဆိုတာဒါဒီစိတ်ရှိဒီသဘောရှိအဲအခုသိငက်ကတော့ဗျာတဟုံတို့တခါတည်းဟိုကစိန်ခေါ်တော့ပြေးပြီးတော့มาတခါတည်းဟိုဖမ်းမယ်ဆိုပြီးတော့ပြေးတုတ်လိုက်တာမြေဆိုင်ခဲနဲ့ဝမ်းပိုင်းနဲ့တိုက်မိပြီးတော့အဲ့ဒီမှာယင်ကွဲပြီးတော့သေဘွဲဝင်มาတယ်တဲ့တခါတည်းမျက်စိကြီးနှလုံးပြုတ်ထွက်ပြီးတော့มาအဲ့ဒီသေတဲ့အခါကျတော့มาပြီလုံးငှက်ကအဲ့ဒီအသေးဖြစ်တဲ့ရန်သူဖြစ်တဲ့တိတ်ငှက်ရဲ့ယင်ဘတ်ပေါ်မှာနားပြီးတော့မှအင်းသူကအောင်ပွဲခံအောင်ပွဲခံဒါကိုမြတ်စွာဘုရားကအဲ့ဒီမှာယူပါတယ်နော်မြတ်စွာဘုရားယဟန်တို့တိရိစ္ဆာန်တွေတောင်မှမကျက်စားတဲ့နေရာမှာကျက်စားရင်ရန်သူလက်တွင်သက်ဆင်းရတယ်အဖရဲ့ဥစ္စာဖြစ်တဲ့မိမိကျက်စားနေကြနေရာမှာကျက်စားရင်တော့ရန်သူလက်တွင်မသက်ဆင်းရုံများမှာကရန်သူကိုတော်မှအနိုင်ရပါတယ်တဲ့။တင်းတို့လည်းပဲမကျက်စားတဲ့နေရာကျက်စားမယ်ဆိုရင်မန်မင်းရဲ့နော်လက်တွင်သက်ဆင်းရလိမ့်မယ်။အဲ့တော့မကျက်စားတဲ့ဆိုတာကာမဂုဏ်၅ပါးပဲ။အေးအဲ့ဒီယူပါယုံတတယုံကာနာရတံဖွတ်တပါယုံဒီအာယုံတွေအပေါ်မှာတင်းတို့ကာမတဏှာနဲ့ကျက်စားမိပြီဆိုရင်တော့တဲ့တို့ဒီအခုနပြောခဲ့တဲ့ကိလေသာမှန်ရဲ့လက်တွင်သက်ဆင်းရမှာပဲဆိုပြီးတော့မြတ်စွာဘုရားကဘုရားဖြစ်ပြီးတော့မှဟောပါတယ်သေနောဗလတာပတမန္နောလာပံခောစရထာယိနံ Tahada isa badawa maranante nu bagami. Peguyanomia uchedago, uchedado, cosara taina, asasha and dong had do o ye as soon night dita do. Asasha and dong had do o ye as soon night dita do laban belong at do. The no thing at the balada as one a home option bada mano. Two and dong a jali di shi do dahada. Masimajian limianswa isa badawa yowli di dalindi. ตัวอัจฉิรอยินเซมุดิมาปาร่อวูเตนาการะนี่นาโทจองจองตอเตนอโทเต็งแกดิมรณะเตเวโตอุบากัมมิยောက်ยะลีเดเอริเต็งแกหาเตทวาเดปีโลงแกก็รอมีไซงแกจากาถั่วปิรองารอยันทุยะเปสิจิงโกเมียนละบีกว่าซะปิรอเนาะเต็งแกยะอโปมาแต่ปิรออองเวคันเน ดอหันนยินาตัมปันโนปิฏฐิกิโคสิระโดอัปปิฏาตัตตุโมรามิตัมปัตตังอัฏฐมัตตโนนยินาติภีมาลุชิยะอะจองผิดโตญัณเนตัมปันโนภิสงโตตออันโทงาติปิฏฐิกิอภะเยอุสาผิดเดโคสิริเจซายะอะยะนะระโดมุ่ยลิยอติชิโตอัปปิฏาตัตตุยันตุและกวินและต้วมะกิ้นโลติภิยอะตะโนมิมิอัฏฐัน Yoga kien di e apshiu swa to a siwa go tan pat tan kong swa miya jin chao. Mo dha mi wan miao ya yi. Yan du le ka lu miao de di do wan miao ya. Edru miya sa phya ka sato go ho ba de. Dede byo lu chin di sato di da pung. Pya ane ne phya long ye jin sin go po pya yo ma be. Dege dan ja do yahan o di ane ne. Di kama gong ayoni boma tammede tanna raka tariku peta phuba be tanna tamuriya peta ma dhokha ga piyame dhokha go dhokha man ti ma patama ro ponjiru shiya biogatilu po loma ji dhokha ro kongdwara mo phu loma ro dhokha ji kongdwara mo phu tamuriya ga ยะตวาบีสวยตะซะตะซะตะมุริยะปีเดทุกข์ก็รอเน่ตวาดาเวขันธาทุกข์ก็รอจำมาบ่เอ้เอ้ดโลเนี่ยมาตะคะเมฆะติสสะลั้นก็นี่พี่တော့ဖြောင်းๆတန်းๆตွားလိုက်ပြီးသတိပဋ္ဌာန်4ပါးနဲ့ဖြောင်းๆတန်းๆตွားလိုက်ပြီးဆိုရင်ပိစုတ်ပံဒုက္ခတွေလည်းเน่ตွားดาပဲเนาะกิเลสตาခိုင်းเนี่ยဒုစရိုက်တွေဆိုတာလည်းเน่ตွားดาပဲกิเลสตาတွေလည်းเน่ตွားดาပဲအစင်3စင်ဟာ ပြောရလို့ရှိရင်မဂ္ဂတစ္စာလမ်းကြောင်းကသွားတဲ့အတွက်ကိလေသာတွေနဲ့သွားတယ်ကိလေသာနဲ့တော့ဒုစရိုက်တွေနဲ့သွားတယ်ဒုစရိုက်နဲ့တဲ့အတွက်ဒုက္ခတွေကလည်းစင်ပွားဒုက္ခတွေကလည်းနဲ့သွားတော့တာပဲအဲ့ဒါမြတ်စွာဘုရားကတကုဏ္ဏကိဇတ်ကိုဟောပြခြင်းဟာတကယ်တော့သတိပဋ္ဌာန်တရား၄ပါးကိုဟောပြခြင်းပါပဲအဲ့ဒါလိုမြတ်စွာဘုရားကဇတ်တော်ကိုဟောပြီးလို့ နော်ဆုံးတဲ့အခါမှာတစ္ဆာ၄ပါးပြပါတယ်တဲ့တစ္ဆာ၄ပါးပြတဲ့အဆုံးမှာအဲ့ဒီနာကြကြတဲ့ယဟန်နေနော်တောတာပန်နေဖြစ်တက္ကဒကအနာကယဟန်နာသူတို့ရဲ့ပါရမီအရင်ကအားလျော်စွာတစ္ဆာတိကုန်ကြတယ်အဲ့တော့ငါတဲ့တိတ်ငှက်ဆိုတာကတော့အရှင်ဒေဝရပါပဲပြီးလုံးငှက်ဆိုတာကတော့ ငါဖရားပဲတဲ့မိဘနှစ်ပါးကျက်စားစင်လာစွန့်ပစ်ခွာဘေးသာဖြစ်တတ်လားအဲ့တော့အာကြီးအာနေနဲ့တွေ့မယ်ဆိုရင်တော့နော်ဘီလုံးငယ်ဟာအာငယ်ပါတယ်အာနေပါတယ်ဒါပေမဲ့လို့ကိုယ်နေရာမှာကိုနေတဲ့အတွက်အေးရန်သူတိတ်ငှက်ကိုအနံ့ရသွားတာတွေရှိပါတယ်ဘုန်းကြီးတို့ ဆရာကြီးကတော့ဖြင့်ကာမဂုဏ်ငါယဟန်များကျက်စားမပြုရာယဟန်တို့ရဲ့ကျက်စားရဟာကာမဂုဏ်ငါးပါးမဟုတ်ပါဘူးတဲ့တပါးစကြက်ပြီးလုံးငဲ့သိမ့်လက်ရောက်ရရှာသူတပါးစကြက်မှာသွားပြီးတော့ကျက်စားမိတဲ့ပြီးလုံးငဲ့ဟာသိမ့်ငဲ့ရဲ့လက်တွင်းရောက်ရတယ်တဲ့ဖခင်နေတွင်ကျက်စားလျင်နှိမ်နှင်းသိမ့်ရန်ကွာ ဖခင်ရဲ့နေလို့ဆိုရမယ်သူစကြက်စားနေကြမြေကြီးဆိုင်ကဲထွန်းထွန်း ရက်တဲ့เนาะထွန်မြေစာခဲအဲ့ဒီနေရာအရက်ကတော့ဖြင့်ကျက်စားမယ်ဆိုရင်သိငဲ့ကိုနောက်ဆိုအနန်းယူနိုင်တယ်ဒါဆိုရင်ယဟန်တော်များလည်းပဲတတိပဒံ၄ပါးဟာကျက်စားရာကိုနေရာပဲဘုန်းကြီးတို့ကြောင်းမှာကိုပဲတတိကိုဆရာတော်ဘုရားကြီးကကိုစကြက်မှာကိုနေပါဆိုပြီးတော့အင်မတန်ကြေပြန့်တဲ့เนาะမင်ကြားချက်တွေကိုဟောကြားသွားတာတွေရှိပါတယ်။ဒါဆိုရင်ဘုန်းကြီးတို့အားလုံးလည်းပဲယဟန်ဒီယဟန်စကြက်မှာယဟန်ပျော်နိုင်အောင်ကြိုးစားပြီးတော့နေကြရမှာဖြစ်သလိုလူဟာလည်းလူစကြက်မှာပျော်ပြီးတော့မှနေနိုင်အောင်ကြိုးစားကြရမှာဖြစ်တယ်။လူကတိရစ္ဆာန်စကြက်သွားကျက်စားမိရင်လည်းပဲအေးမကျက်စားတဲ့နေရာကျက်စားရင်တော့ဒုက္ခများမှာပဲ။ထေတူပဲယဟန်ကလည်းလူစကြက်မှာသွားကျက်စားမိမယ်ဆိုရင်ထိုယဟန်ဟာဒုက္ခများမှာပဲနောက်ဆုံးဒုက္ခများုံနဲ့မကဘူးကိုကျိုးစီဝါတွေပျက်စီးဆုံးရှုံးသွားမှာပဲဒီတော့ဟာအင်မတန်ကိုကျေးဇူးများတဲ့တော့ကျေးဇူးများတဲ့ဇတ်တော်ဖြစ်ပါတယ်နောက်တစ်ခါဇတ်တော်မှာ160နဲ့ကိုဘုန်းကြီးတို့အရကဇတ်ဖြစ်ပါတယ်ယောဝေမေတ္တေနာစေတေနာတိဣဒံယောဝေမေတ္တေနာစိတ်တေနာအစာချီသောဂါထာပုတ်ဖြင့်တန်စာဆင်အပ်သောဤအရကဇတ်တရားဒေသနာတော်ကိုသာထာလူနတ်တို့၏ဆရာဖြစ်တော်မူသောသဗ္ဗညုထိုထာရှင်တော်မြတ်ဖရာသည်ဇေတဝနေဇေတဝန်ခေါ်ကြောင်းတိုက်တော်၌ဝိရံတော်တည်င်းသုံး၍နေတော်မူစဉ်မေတ္တာသုတ်တံမေတ္တာသုတ်ဟောတော်မူခြင်းကိုအာရဗ္ဗအကြောင်းပြု၍ကတိတိကောင်းစွာမသွေဟောကြတော်မူခဲ့ပါပေတတိအဲ့တော့မေတ္တာသုတ်ဆိုတာအလုံးဘုရားဘာသာနေလူကြီးလူငယ်အလုံးဒီပါးကိုသိနေကြတာပါအလွတ်ရခြင်းမရခြင်းတော့ပဲပြောရမှာမေတ္တာသုတ်ဆိုတာနဲ့အလုံးသိကြပါတယ်အဲ့တော့ထိုမေတ္တာသုံးမှာလာတဲ့မေတ္တာပွားနည်းတွေမေတ္တာပွားနည်း7နည်းစသည်ဒါတွေရှိပါတယ်မေတ္တာအကျိုး7မျိုးဆိုတာတွေရှိပါတယ်အဲ့တော့မေတ္တာသုံးကိုတော့ဘုန်းကြီးတို့ပြန်ပြီးတော့မပူဇော်နေတော့ဘဲနဲ့ဒီအရကဇတ်မှာလာတဲ့ဥစ္စာနဲ့ဆက်ဆက်တာကိုတော့ဘုန်းကြီးတို့ထည့်သွင်းပြီးတော့ပူဇော်ပေးမှာပေါ့အင်္ဂုတ္တောဒီတတ္တကနိဗ္ဗာန်မှာလည်းပဲအရကသုတ်တံဆိုတာရှိပါတယ်ဒီဇတ်တော်တွေနဲ့ဆက်နွယ်နေတဲ့သဘောရှိပါတယ်ဒါကြောင့်မလို့ဒီနေရာမှာမြတ်စွာဘုရားကဘာဟောလဲเนาะမြတ်စွာဘုရားကယဟန်နေကိုခေါ်ပါတယ်ရှေးဆက်မှာပြောခဲ့သလိုပဲမိမိရဲ့အလိုအစ္ဆာတရားအဖြစ်ကိုဟောရတဲ့ဟာတွေလည်းရှိပါတယ်မေတ္တာသုတ်ဆိုတာကတော့အလုံးသိတဲ့အတိုင်းယဟန်တော်တွေเนาะမေတ္တာမပွားမိလို့ကမ္မထန်စီးပြားတဲ့အခါအနောက်ရှက်ဝင်နိုင်ဝင်ခံခဲ့ရတယ်အနောက်ရှက်ဝင်ကြတဲ့ယဟန်တော်တွေဒါမေတ္တာသုံးမှရှိပြီးသားပါအဲ့ဒီဟာဒီဆက်ဆက်ပြီးတော့မြတ်စွာဘုရားကယဟန်တွေကိုခေါ်ပါတယ်ယဟန်တို့တဲ့ယောသေးစွာမှီဝဲအပ်တဲ့ပွားစီအပ်တဲ့เนาะများစွာပြုတ်အပ်တဲ့เนาะကတဲ့ယင်ကိုကဲ့သို့ပြုတ်အပ်တဲ့တိယာကဲ့သို့ပြုတ်အပ်တဲ့ဆောက်တီအပ်တဲ့လက်ကျက်အပ်တဲ့ကောင်းစွာအထုတ်အပ်တဲ့မေတ္တာနဲ့ရှင်နဲ့စေတောဝီမုတ်တိဆိုတာရှိတယ်ဘုန်းကြီးတို့အများစုကမေတ္တာပွားဆိုရင်ဒါတစ်ချိန်တစ်ခါလောက်ပဲဒါပွားရတာတကယ်တော့ဘာဝနာဆိုတဲ့သဘောကတစ်ချိန်တစ်ခါလောက်ပွားယူနေကိုဒါဘာဝနာဖို့ဘာဝနာလို့ပြောဖို့ခက်ဒီမှာစာမှာရှိတာရမေတ္တာရဘေခဝေစေတောဝီမုတ်တိရအာသေးဝိတာယဘာဝိတာယဘဟုလိကတာယဒီစကားတွေရှိကျင့်ဖန်များစွာထက်ကထက်ကထက်ကထက်ကကိုပွားရမှာယာနိကတာယဝတ္ထုကတာယအနုဋ္ဌိကတာယပရိစိတာယသုတမရထာယအိုးထက်ကထက်ကထက်ကထက်ကကိုပွားရမှာဘာဝိတာယဘဟုလိကတာယအဲ့ဒါတို့ထက်ကထက်ကပွားများမယ်ဆိုရင်နဲ့အဲ့ဒီမေတ္တာစေတောဝိမုတ်တိကြောင့်မလို့ပါရရနိုင်တယ်မေတ္တာအကျိုး7မျိုးရနိုင်ပါတယ်ဒီစကားလေးဟာအမတန်အရေးကြီးပါတယ်လောဆိုများစွာတတဝါချမ်းသာကိုစိတ်မြဲပါစေလို့တာမန်နှုတ်ကလေးတက်ယုံနဲ့နှုတ်ကစကားလေးထွက်ယုံနဲ့ဒီ7မျိုးမရနိုင်ပါဘူးအ အထက်ကပြောသလိုပဲဘာဝိတာယနော်အာတိဝိတာယဘာဝိတာယဘဟုလိကတာယယာနိကတာယဝတ္ထုကတာယဆိုတဲ့ဒီဒေသနာတွေရှိတဲ့အတိုင်းကြိမ်ဖန်များစွာနော်ဒီလိုပွားများမှသာလျှင်မေတ္တာအကျိုး၁၁မျိုးကိုမချွတ်ဧကန်ရမှာပါအဲ့တော့မေတ္တာအကျိုး၁၁မျိုးကတော့အားလုံးသိကြပါတယ်နော်အဲ့တော့ဘုန်းကြီးတို့လင်္ကာလေးနဲ့ပဲပြောလိုက်ပါမယ်။စာမှာရှိတာကတော့ဒုက္ခံဒုပတိခြဉံသာသာအေရတဲ့ဒုက္ခံပတိဘောဇတိခြဉံသာသာနူရတဲ့နဘာပကံဒုပိနံပတတိအိမဆိုးတွေမမြင်မဲ့ဘူးချမ်းသာအိနုအိမဆိုးကင်ချစ်ချင်းလူနဲ့စောင့်လန့်နတ်များစိတ်မိတာတို့ရှောင်ရှားကိုမှလျင်စွာစိတ်တည်ရှင်ကြည်မျက်နာသေးခါမတွေ့လားလီပြန်မှာဆက်တပြားသည်မေတ္တာပွားမှုအကျိုးဒီနံပါတ်၁၁ဖြစ်တဲ့မြမပြီလာတာမြမပြီရောက်ရတာခဏထားပါဦးမိမိပွားတဲ့မေတ္တာသည်နံပါတ်၁ကနေစချမ်းသာစွာအိပ်ရတဲ့အကျိုးကိုတကယ်ရနိုင်တဲ့မေတ္တာပွားမှုဟုတ်မဟုတ်ကိုယ့်မေတ္တာတရားကိုစစ်ထုတ်ဖို့လိုပါတယ်ချမ်းသာစွာအိယာကနိုးတာမကောင်းသောအိမ်မဲမမြင်မဲ့တာလူတွေချစ်တာနတ်တွေချစ်တာနတ်တွေဆောင်းလျှောက်တာအဲမီးမလောင်နိုင်ဘူးအစိတ်မသင့်နိုင်ဘူးအဲတခါလက်နဲ့ဒီအဲအန္တရာယ်မရောက်နိုင်ဘူးနောက်ပြန်လွင်တဲ့စိတ်တွေနဲ့နော်ကျင်းပြီးတော့မှတီတီကြီးကြီးဖြစ်နိုင်တယ်နောက်ဆုံးကတော့ခုနပြောတဲ့ဒီဘဝမှာဇံမဲ့ဖို့တရားသူတရားမြတ်ဆိုတဲ့နေရာမှာမဲ့ဖို့အဆင့်မရတော့မှဒီဇံရောက်မလို့မြမပြီရောက်နိုင်တယ်မေတ္တာပွားယုံနဲ့မြမပြီရောက်သွားတာမဟုတ်ဘူးအပ္ပနာဇံအဆင့်ကိုရောက်မှနော်မြမပြီရောက်မှဒါကြောင့်မလို့ဒီမေတ္တာပွားတယ်ဆိုတဲ့ကိစ္စအတည်အလွယ်လေးပြောလို့မရဘူးနော်မေတ္တာတုတ်ကလေးရွတ်ရုံနဲ့လည်းမရဘူးအခုဘုန်းကြီးတို့ပြောသွားသလိုလုံးစုံများစွာတတ္တဝါချမ်းသာကိုယ်စီမြဲပါစေလို့ဒီလိုပေါ်ပေါ်ရောရောပွားယုံနေလည်းပဲမေတ္တာအကျိုး၁၁မျိုးခံစားရမှာမဟုတ်ပါဘူးတကယ်ကိုလေးလေးနက်နက်မေတ္တာကိုဖြစ်နိုင်သမျှဖြစ်အောင်စစ်နိုင်သမျှစစ်အောင်ကိုယ်စိတ်ကိုဒီလိုစီစစ်ပြီးတော့ဒီလိုပွားကြရမှာဖြစ်ပါတယ်အဲအဲ့ဒီမှာနော်ညစွာဘုရားကဒီမေတ္တာတုတ်ကိုအကြောင်းပြုပြီးတော့မှဟောဒီစတ်တော်ကိုဒီအရကစတ်တော်ကိုဟောကြားခြင်းဖြစ်ပါတယ်ဟောကြားတဲ့အခါကျတော့မြတ်စွာဘုရားကအဲ့ဒီမေတ္တာအကျိုး၁၁မျိုးဟောပြီးတာနဲ့ဆက်ပြီးတော့ဟောပါတယ်ယဟန်တို့တဲ့နော်ယဟန်ဆိုတာဟာအာလုံသောတရားတွေအပေါ်မှာအောရိတကအနေအားဖြင့်လည်းမေတ္တာပွားသင့်နေပွားရမယ်အနောဒိဋ္ဌကအနေနဲ့လဲမေတ္တာပွားသင့်နေပွားရမယ်အဲ့တော့ဩဒိဋ္ဌကဆိုတာဘာပြောတာလဲဘယ်သူဘယ်ဝါရေလို့ရည်ညွှန်းပိုင်းချပြီးတော့ပွားတာအဲ့ဒါဩဒိဋ္ဌကဘယ်သူဘယ်ဝါရေမရည်ညွှန်းမပိုင်းချဘဲနဲ့ပွားတာမျိုးကိုတော့အနောဒိဋ္ဌကလို့ဒီလိုရှိပါတယ်အဲ့ဒီပွားတဲ့အခါမှာလဲပဲကိုယ့်ရဲ့အကျိုးစီးပွားကိုလိုလားတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေလည်းပွားရမှာပဲတခါကိုယ်အကျိုးစီးပွားမလိုလားတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေလည်းပွားရမှာပဲတခါတရံကိုယ်အကျိုးစီးပွားလိုလားတယ်လည်းမဟုတ်ဘူးမလိုလားဘူးလည်းမဟုတ်ဘူးနော်အလေအလတ်ဒီလိုဖြစ်နေတဲ့ပုဂ္ဂိုလ်တွေလည်းသူတို့လည်းပွားရမှာပဲအဲ့တော့အားလုံးသတော်အပေါ်မှာဒီဩရိတကအနောရိတကအနေနဲ့မေတ္တာပွားမယ်ထုတ်ထက်တဲ့ဦးမလားကရုဏာပွားမယ်မုရိဒာပွားမယ်အေဥပေက္ခာပွားမယ်ဆိုရင်အဲ့ဒီယဟန်ဟာအဲ့ဒီပုဂ္ဂိုလ်ဟာဗြဟ္မာဝိဟာရဗြဟ္မာတို့ရဲ့နေနီးနဲ့ဗြဟ္မာတို့ရဲ့နေခြင်းနဲ့နေရာရောက်တဲ့အတွေ့အဲ့ဒီပုဂ္ဂိုလ်ဒီဒီဘဝမှာဇန်တရားတွေရတာနိုင်နေထိုကနေတဆင့်ကူးသွားမယ်ဝိပဿနာပဲကူးသွားပြီဆိုရင်မတရားတွေဖို့တရားတွေအထိရနိုင်နေ။အိုးမတရားဖို့တရားမရအောင်တော့မယိုးလျော်သောဇံနဲ့တာကွယ်လွန်မယ်ဆိုရင်ထိုပုဂ္ဂိုလ်သည်ဗြဟ္မာပြည်ကိုဧကံရောက်မယ်။ရှိတုံးကပညာရှိတွေဟာခုနှစ်နှစ်ပတ်လုံး เนาะเมตตากรรมฐานซีเพียงปွားมาจาดาตะคาเดตันวตวิวตกะบะหลอกเล9คุตันวตวิวตกัน9คุปัดลงภิมะปีมายောက်เข้าจะยะบูเดสุบิรမြတ်စွာဘုရားကဟောဒီအရကဆက်ကိုပြန်ပြောင်းဟောပြတာပါအဲ့တော့ဘုန်းကြီးတို့ကဒီနေရာမှာဒီမေတ္တာပွားတာလေးနည်းနည်းလေးချဲ့ပြောမယ်ဆိုရင်အများစုသိနေတဲ့စကားနှစ်ခုရှိတယ်928တွေမေတ္တာတဲ့ဒါကိုမေတ္တာစစ်လို့ပြောကြ1500မေတ္တာအဲ့ဒါကိုမေတ္တာညစ်လို့ပြောကြမေတ္တာစင်းနဲ့မေတ္တာညစ်တနည်းပြောရင်မေတ္တာနဲ့ကိလေသာပေါ့ဗျာလူတွေကတော့အိမ်ဆောင်တဲ့အချစ်ကို1500အချစ်မိဘညီကိုမောင်နှမအချစ်ကိုတော့928ဒီလိုပြောကြတာတချို့ကတော့928တွေမေတ္တာကိုကြည့်ပြီးတော့လူတယောက်မှာအချိန်ပြည့်928တွေမေတ္တာရှိတယ်လို့ထင်အောင်ထင်မှဒီလိုရှိကြဒီလိုမဟုတ်ပါဘွားတဲ့အချင်းရှိတက္ကလူတယောက်မှာကိလေသာ1500ကိလေသာလည်းအချင်းပြည့်ရှိနေတယ်လို့ဒီလိုထင်ကြဒီလိုရှိနေတာမဟုတ်ပါအနုတ္တယအနေအားဖြင့်ကိန်းတဲ့သဘောကတော့ရှိတာမှန်တယ်အချင်းပြည့်1500ကြီးဖြစ်နေတာမဟုတ်ပါသူ့တရံနဲ့သူ့ဟာနဲ့သူပါပဲအဲ့တော့အခုပြောသွားတဲ့928တွေမေတ္တာပွားနည်းလေးဘုန်းကြီးတို့ပြောကြအောင်မပြောရမယ်ဆိုရင်ဒါကိုယ့်အကိုမေတ္တာပွားတယ်ဆိုတာအလုံးသိပါတယ်အဟံအဝိရောဟောမိအပြာပိစောဟောမိအာနိကောဟောမိဒုက္ခိအတ္တနံပရိဟရာမိဟိုကိုတိုင်တဲထားပြီးတော့တူလေးတူနဲ့ပွားတာတူလေးတူနဲ့ပွားတာအဲ့တော့ဘုန်းကြီးတို့ကိုပွားတာတော့အထူးမပြောတော့ဘဲနဲ့အခုနပြောသွားတဲ့အထဲမှာနော်ဩဒိတကနဲ့အနောဒိတကဘယ်သူဘယ်ဝါရည်ညွှန်းတာနဲ့ဘယ်သူဘယ်ဝါမရည်ညွှန်းတာဒါလေးခွဲပါမယ်တဗ္ဗေတတ္တတဗ္ဗေပါဏာတဗ္ဗေဘူဒာတဗ္ဗေပုဂ္ဂလာတဗ္ဗေအတ္တဘာဝပရိယာပန္နာဒီ၅ခုကတော့ဘယ်သူဘယ်ဝါမရည်ညွှန်းမှုတဗ္ဗေတတ္တအာလုံတတ္တဝါတွေတဗ္ဗေပါဏာအာလုံအသက်ရှိသူတွေတဗ္ဗေဘုဒ္ဓအာလုံထင်ရှားရှိသူတွေတဗ္ဗေပုဂ္ဂလအာလုံသောပုဂ္ဂိုလ်တွေတဗ္ဗေအတ္တဘာဝပရိယာပန္နအာလုံခန္ဓာကိုယ်အတ္တဘောရှိသူတွေအာလုံဒါအနောဒိတကတဗ္ဗာဣတိယောတဗ္ဗေပုရိသာတဗ္ဗေအရိယာတဗ္ဗေအနရိယာတဗ္ဗေသေဝတဗ္ဗေမနုဿတဗ္ဗေဝိနိပါတိကဒီ9ခုကတော့ဩဒိတကရည်ညွှန်းပိုင်းခြားမှုပါသွားတဲ့တဗ္ဗာဣတိယောအာလုံအမရေအထီးတဗ္ဗေပုရိသအာလုံအထီးတွေပုရိသတဲ့ယောက်ျားလူယောက်ျားလူမိန်းမတွေမဟုတ်ဘူးအာလုံတိရစ္ဆာန်စသည်အထီးတွေအမတွေအကုန်ပဲတဗ္ဗာအထီးရောတဗ္ဗေပုရိသတဗ္ဗေအရိယာအရိယာအာလုံတဗ္ဗေအနရိယာအရိယာမဟုတ်တဲ့ပုထုဇဉ်အာလုံတဗ္ဗေဒေဝအာလုံနတ်ပြမာတွေတဗ္ဗေမနုဿအာလုံလူသားတွေတဘေဝိနိပါတိကအပေသူအပေသားတွေဒီ9ခုရှိတယ်အဲ့ဒီ9ခုဟိုနဩဒိတကက5ခုပေါင်းလိုက်တော့12ခုအဲ့ဒီ12ခုကိုမှတုလေးတုအဝေရာဟွန်တုအပြာပိဇာဟွန်တုအနိကာဟွန်တုဒုက္ခိအတ္တနာပရိဟရန်တုတုလေးတုနဲ့ပွားပြီးတော့မှဒီလိုသွားရတယ်အဲ့တော့အခုပြောတဲ့12ခုကိုတူလေးတူနဲ့ပွားတော့12,48ပွားနည်းရဒါကဘယ်အရမျက်နာမှမပွားတဲ့တက်တက်ပွားတာအရ10မျက်နာရှိတော့ရ10မျက်နာဆိုတာတူယူအရတဲ့တောင်းအရတဲ့နော်အဲ့တော့ဒဲအဖြစ်တဲ့ကအရှိနောက်တောင်းမြောက်တောင်းကနော်၄ခုအထက်အောက်2ခုပေါင်းလိုက်တော့10မျက်နာနော်အဲ့ဒီ10မျက်နာ10မျက်နာမှာအခုနပြောတဲ့48ပွားနည်းနဲ့မြှောက်လိုက်တော့480ဒါအရမျက်နာ10ခုနဲ့မြှောက်ပွားတော့480အဲ့ဒီ480ထဲမှာဘယ်အရမှမပါတဲ့ရိုးရိုးတက်တက်48နဲ့ပေါင်းလိုက်ရင်480အပေါင်း48ဆိုတော့928တွေ့မေတ္တာရ အဲ့ဒါလေးဤတစ်ခုရအောင်ပွားပြပွားပြမယ်ဆိုရင်ဆိုကြပါစို့တပိတ္တာအဝိရာဟွန်တုအပြာပိဇာဟွန်တုအနိဂာဟွန်တုဒုက္ခိအတာနံပရိဟရန္တုဟိုးနောက်ဆုံးကြော်လိုက်ပါစို့တပိဝိနိပါတိကအဝိရာဟွန်တုအပြာပိဇာဟွန်တုအနိဂာဟွန်တုဒုက္ခိအတာနံပရိဟရန္တုဒီလိုပါဠိလိုပွားလို့ရပါတယ်အဲ့ရှိသုံးကပါဠိလိုပွားထတာလေးကိုဘုန်းကြီးတို့ကတော့လင်္ကာလေးနဲ့ပွားပါတယ်အာလုံးသတ္တဝါတွေဒါသဗ္ဗေတ္တာအာလုံးသတ္တဝါတွေတွင်ပြေနှစ်တန်းဘေးမျိုးယံအမှန်ကင်းကြစေဒါအာလုံးသတ္တဝါတွေဆိုတာသဗ္ဗေတ္တာအဝေရာဟွန်တုကိုကြည့်ပြီးတော့တွင်ပြေနှစ်တန်းဘေးမျိုးယံအမှန်ကင်းကြစေသောမောခယံဒေါသအာဃာတာကင်းကြငြိမ်းရစေဒါအဝိဓာယံကင်းငြိမ်းကြပါစေလို့ပြောတာ။နောက်အပြာပိဇာဟွန်တုဒီစိတ်ဆင်းရဲခြင်းကင်းကြပါစေဆိုတာလေ။နောက်စိုးရိမ်ဝမ်းနဲ့စိတ်ဆင်းရဲအမြဲကင်းကြစေ။တနည်းပြောရင်တော့စိတ်ဆင်းရဲခြင်းကြောင်းကြခြင်းချက်ချင်းကင်းကြစေ။ဟောတကအနိကာဟွန်တုဆိုရင်ဝန်အင်နာကျင်လွန်ကဲကိုဆင်းရဲအမြဲကင်းကြစေအနိကာဟွန်တုကိုဆင်းရဲကင်းကြပါစေကိုဆင်းရဲခြင်းပူပန်ခြင်းချက်ချင်းကင်းကြစေနာဒုက္ခိအတ္တနပရိဟရန္တုကြံမာချမ်းသာကိုခန္ဓာဆောင်းငါသေးဘူးနိုင်ကြစေဒါဘုန်းကြီးတို့တပိတ္တာတခုကိုပွားပြလိုက်တာနောက်ဆုံးမှာလာတဲ့တပ်ပိဝိနိပါတိကဆိုရင်လေအာလုံးအပေသူအပေသားတွေတွင်ပြင်းနှစ်တန်းဘေးမျိုးယံအမှန်ကင်းကြစေတဏီအားဖြင့်ခယံဒေါသအာဃာတာကင်းကြငြိမ်းကြစေအာလုံးအပေသူအပေသားတွေနာကျင်လွန်ကဲအင်းဆိုရင်ဝမ်းနဲ့စိတ်ဆင်းရဲအမြဲကင်းကြစေတနည်းအားဖြင့်စိတ်ဆင်းရဲခြင်းကြောင်းကြခြင်းချက်ချင်းကင်းကြစေတကကိုနာကျင်လွန်ကဲကိုဆင်းရဲအမြဲကင်းကြစေတနည်းအားဖြင့်ကိုဆင်းရဲခြင်းပူပန်ခြင်းချက်ချင်းကင်းကြစေကျမ်းမာချမ်းသာကိုခန္ဓာဆောင်းငါသေဘိုးနိုင်ကြစေအဲ့ဒါလို48နီးပြည့်အောင်ပွားရမှာပေါ့ဗျာတကအယဆေမျက်နှာရှိတယ်ပုရတိမာယာတိတာယပစ္စည်းမာယာတိတာယဥဒ္ဒရာယတိတာယဒက္ခိနာယတိတာယမြမလို့ဆိုရင်အရှိအနောက်မြောက်တောင်ပေါ့နောက်အထောင်ရက်ဒီပါမယ်အထက်အောက်ပါမယ်အဲ့တော့ဘုန်းကြီးတို့အရှိအရာကလေးဆိုကြပါစို့ပုရတိမာယာတိတာယသဗ္ဗေတ္တာအဝိရာဟွန်တုအပြာပိဇာဟွန်တုအနိဂာဟွန်တုဒုက္ခိအတ္တနံပရိဟရန္တုအဲ့တော့မြန်မာလိုဆိုရင်အရှိအယမှာနေအာလုံးသတ္တဝါတွေတွင်ပြင်းနှစ်တန်းဘေးမျိုးယံအမှန်ကင်းကြစေ။နာကျင်လွန်ကဲ့ွင်ဆိုရင်ဝမ်းနဲ့စိတ်ဆင်းရဲအမြဲကင်းကြစေ။နာကျင်လွန်ကဲ့ကိုဆင်းရဲအမြဲကင်းကြစေ။ကျမ်းမာချမ်းသာကိုခန္ဓာဆောင်းငါသေးဘူးနိုင်ကြစေ။တို့သွားအိုအထက်ရည်ဒီအောက်ရည်ဒီသွားမယ်ဆိုရယ်အထက်ရည်မှာနေအာလုံးသတ္တဝါတွေဒီတိုင်းသွားရုံပဲအဲ့ဒါဘုန်းကြီးတို့928သွယ်မေတ္တာကိုဒီလိုပွားလို့ရပါတယ်ကျန်တဲ့ကရုဏာတွေပွားမယ်ဆိုရင်အာလုံးကြားဘူးကြတဲ့ဒုက္ခိတာဟောတာဒုက္ခမုံစထာဆိုတဲ့အတိုင်းပဲမိမိတို့ကရုဏာတွေလည်းပဲပွားလို့ရပါတယ်ကရုဏာပွားမယ်ဆိုလို့ရှိရင်ဒုက္ခိတာဟောတာဒုက္ခမုံစထဆိုတဲ့အတိုင်းဒုက္ခကလွတ်ကြပါစေ။စာမှာလည်းရှိပါတယ်။နောအဝိရာဟွန်တုအပြာပိဇာအနိကာဟွန်တုဒုက္ခိအတ္တနံပရိယရန္တု။နောသဗ္ဗအိတိယသဗ္ဗေပုရိသသဗ္ဗေရိယသဗ္ဗေနရိယသဗ္ဗေဓေဝသဗ္ဗေမနုဿသဗ္ဗေဝိနိပါတိကအဝိရာဟွန်တုအပြာပိဇာဟွန်တုအနိကာဟွန်တုဒုက္ခိအတ္တနံပရိယရန္တုဒုက္ခမုစ္ဆန္တုယထာလတ္တံပတ္တိတောမာဝိကိစ္ဆန္တုကာမတကာဒါပြမစို့၄ပါးပွားတာအဲ့တော့ကရုဏာပွားမယ်ဆိုရင်ဒုက္ခမုစ္ဆန္တုဒုက္ခလွတ်ကြပါစေ ဒါပြင်ဘလို့ပွားမလဲအထက်ကရှိခဲ့တယ်လို့သဗ္ဗေသတ္တဒုက္ခမုစ္ဆန္တုသဗ္ဗေပါဏဒုက္ခမုစ္ဆန္တုတို့ကြတဲ့အခါကျတော့အခုနာ၁၂ခုသည်သူကတတုပဲရှိတယ်ဒုက္ခမုစ္ဆန္တုတတုတည်းရှိတော့၁၂ခုဟာ၁၂ခုပဲရတယ်အဲ့တော့အရက်ဆယ်မျက်နှာဆိုတော့၁၂၁၀ဒီ၁၀ရီ၁၂၀ရတယ်၁၂၀နဲ့အခုနာ၁၂နဲ့ပေါင်းတော့ကရုဏာဘွားနီ132နီးရပါတယ်မုရိဒာဘွားတာကတော့ယထာလတ္ထသံပတ္တိတော်မာဝိကိသံတုမိမိရရှိတဲ့သံပတ္တိစည်းစိမ်တွေကနေပြီးတော့မှမယုံလျော့ကြပါစေနဲ့တပိတ္တတာနဲ့ယထာလတ္ထသံပတ္တိတော်မာဝိကိသံတုလေးတထူးထဲလိုက်ရုံပါပဲသူလည်းပဲ12ခုပဲရပါတယ်အရဆယ်မျက်နာက120ရပါတယ်ပေါင်းလိုက်တော့မုရိဒာဘွားနီးကလည်းပဲ130နဲ့2ခုပဲရပါဥပေက္ခဘလို့ပွားမလဲတပ္ပိတ္တာပါပဲတပ္ပိတ္တာကာမတကလူရင်းကတော့ကာမတကယထာလတ္တသံပတိတော့မာဝိကိသံတုကာမတကကာမတကဆိုတဲ့စကားဒီဥပေက္ခပွားတာရှေ့ကဗာထည့်လိုက်မယ်တပ္ပိတ္တာကာမတကတပ္ပိပါဏကာမတကတပ္ပိဘူဒာကာမတက12ခုပွားလိုက်တော့12ခုရအရဆံမြဏက120ပေါင်းလိုက်တော့ဥပေက္ခပွားနီ132နဲ့2နီးပါပဲအဲ့ဒါကိုဘုန်းကြီးတို့ပြန်ပွားလဲပေါင်းလဲမယ်ဆိုရင်မေတ္တာပွားတာ928အဲကရုဏာ132ဥပေက္ခကအဲကရုဏာပြီးတော့မုဒိတာကလည်း132အဲဥပေက္ခကလည်း132ပါပဲပေါင်းလဲမယ်ဆိုရင်ဘယ်လောက်ရသွားမလဲပေါင်းကြည့်ပေါ့928ဆိုတော့8နဲ့အောက်မှာကနော်6နဲ့ဆိုတော့4ရပါတယ်နော်8နဲ့6နဲ့ဆိုတော့နော်14ရပါတယ်ဒါတခါအထက်ကိုပေးလိုက်တဲ့ခါကျတော့2က3ဖြစ်ပါတယ်3နဲ့အောက်မှာကလည်း3နေကြီးပဲဆိုတော့3 4လီဆိုတော့12ရပါတယ်2ရပါတယ်တစ်ပေးလိုက်တဲ့ခါကျတော့ထက်မှာ6ဖြစ်ပါတယ်6နဲ့အောက်ကတစ်တစ်တစ်ဆိုတဲ့ခါကျတော့9ရပါတယ်ပေါင်းလို့ရှိရင် 900 နဲ့24ရပါတယ်ဒါကြောင့်မလို့ပြမစိုးတရားအလုံးပေါင်းရင်924ပါရှိမှာပါအဲ့ဒါလို့မြတ်စွာဘုရားကဒီပြမစိုး4ပါးဝါများဖို့အတွက်ဟောဒီစတ်တော်ကိုဒါညွှန်းပါတယ်အဲ့တော့မြတ်စွာဘုရားကအဲ့ဒီတုန်းကတဲ့တခုသောကကဘာတုန်းကနော်အင်မတန်ဝေးကွာတဲ့ကာလကိုညွှန်းပါတယ်တခုသောကကဘာမှာဖရာအလောင်းဟာပုံနာမျိုးမှာဖြစ်ပြီးတော့အရွယ်ရောက်တဲ့အခါကာမတွေကိုအပြစ်မြင်ပယ်ပြီးတော့ရေသေးရဟန်းပြုပါတယ်။ဘာအပွားတယ်ဗြဟ္မဝိဟာရတရား၄ပါးပွားပါတယ်။ဘွဲတော်ကတော့ဖြင့်အရကဆိုတဲ့ဆရာရေသေးပါ။ဘယ်မှာနေတယ်လဲဆိုရင်ဟိမွန်တာအရမှာနေပါတယ်။အဲ့ဒီအရကဆရာမှာအချံယံများစွာရှိပါတယ်။ထိုဆရာအရကယဟန်းရေသေးဟာတပည့်ပေါင်းများစွာကိုပါဟောတယ်နော်ယသိယဟန်ဆိုတာမေတ္တာပွားရမယ်ကရုဏာပွားရမယ်မုဒိတာပွားရမယ်ဥပေက္ခပွားရမယ်အဲ့တော့အဲ့ဒီမေတ္တာစိတ်ဟာတကယ်အပ္ပနာအဆင့်ကိုသာရောက်သွားပြီဆိုရင်တဲ့ဘာဖြစ်သွားတယ်နော်လူပြည်ကလာရပြီသွားရပြီဆိုလို့ရှိရင်ပြမပြည်ကိုရောက်ရပါတယ်တဲ့အဲ့ဒီမှာဖရာအလောင်းရဲ့စကားလေးတိုက်ရိုက်ပြောမယ်ဆိုရင်ပပဇိဒေနနာမမေတ္တာဘာဝေတ္တပါပပဇိဒေနနာမယသိယဟံမိဒီကမေတ္တာဘာဝေတ္တပါမေတ္တာပွားတဲ့အလုတ်ဆွဲဆွဲမြဲမြဲအားထုတ်ရမယ်ကရုဏာမုဒိတာဥပေက္ခဘာဝေတ္တပါကရုဏာမုဒိတာဥပေက္ခပွားတဲ့လုတ်ကိုလည်းဆွဲဆွဲမြဲမြဲလုပ်ရမယ်ဟိမှန်နေတဲ့မေတ္တာစိတ်တန်နာမေတ္တဟောဒီမေတ္တာစိတ်ဆိုတာဟာအပ္ပနာပတ္တံအပ္ပနာအဆင့်ကိုရောက်သွားပြီဆိုရင်တော့ဗြဟ္မာလောကပါရယနာတံသာတိတိတဲ့ဗြဟ္မာပြည်လာရောက်ခြင်းကိုပြီးစေပါတယ်လို့ဖရာအလောင်းဖြစ်တဲ့ဆရာအရကယသိကတပိအပေါင်းကိုမေတ္တာရဲ့အကျိုးအာနိသင်တွေကိုအဲ့ဒီမှာဟောပြပါတယ်ယောဝေမေတ္တေနစိတ်တေနသဗ္ဗလောကာနုကံပတိဩဒံအဒောသတိရိယံအပမာနေနသဗ္ဗတော အပမနံဟိတံစိတ်တံပရိပုံဏသူပါဝိတံယံပမနာကတံကမ္မနတံတတရာဝသိတ္တိဘွန်တော်ဣတိကနာအိုယသိအပေါင်းတို့ခတ္တိယာတိသူဝါမင်းအစရှိသည်တို့တွင်၎င်းသမဏဗျမနေသူဝါသမဏဗျမနအမိရတဲ့ယဟန်ဘုံနာတို့တွင်၎င်းယောအချင်းပုဂ္ဂိုလ်သည်ဥဒ္ဒံမြေအပြင်မှနေဝတင်ညာနာတင်ညာယရဏဗျမပြီတိုင်အောင်သောအယတ်ဟုဆိုသောအထက်အယတ်မျက်နှာသည်၎င်းဟောဒီမြေပြင်ကနေပြီးတော့ဟိုးဝေဟင်တဲ့ကနေဝတင်ညာနာတင်ညာယရဏဗျမပြီတဲ့ဒါအရူပဘုံလေးဘုံထဲမှာအာကာသနင်္စာယရဏဝိညာဏင်္စာယရဏအာကိဉ္စညာယရဏနေဝတင်ညာနာတင်ညာယရဏဘဝရဲ့အထိတ်အထက်ရောက်သွားပါပြီနော်အတော်မြေအပြင်မှာဥဒ္ဒရာငရဲတိုင်အောင်သောအယောက်စွာသောအောက်မျက်နာသည်၎င်းလူတွေပြောနေတဲ့အထက်ဘဝအောက်အဝစီဆိုတာလို့ပေါ့ဗျာအထက်ဆိုရင်နေဝတင်ညာနာတင်ညာယရဏအထိတဲ့အောက်ဆိုရင်ဥဒ္ဒရာငရဲအထိတဲ့တိတိရင်စာလူတို့ပြည်နဲ့အကျင်မြလာကုံသောဆက်ကြဝလာဟုဆိုသောဖီလာအယက်မျက်နာတို့ဒီလည်းကောင်းလူပြည်ဆိုလဲနော်ဆက်ကြဝလာအထိပေါ့တန်တိရှိကုံဣတေကီဤများအတိုင်းရှိရှိသောဌာနေယနနိဗ္ဗဒါဖြစ်ကုံသောတဗေခါသိန်းကုံသောတတ္တာတတဝါတို့ဒီအဝေရာယံမရှိကုံဒီဟွန်တို့ဖြစ်စီကုံတည်းမေတ္တာပွားနည်းကိုပြောနေပါအဗျာပိစာကြောင့်ကြခြင်းမရှိကုန်သည်ဟွန်တို့ဖြစ်စေကုန်သည်ဒုခီအာဏီကဆင်းရဲခြင်းမရှိကုန်သည်ဟွန်တို့ဖြစ်စေကုန်သည်ဒုခီချမ်းသာခြင်းရှိကုန်သည်ဟုတ်တော်ဖြစ်ကုန်၍အတ္တနံမိမိကိုယ်ကိုပရိဟရန်တို့ရွတ်ဆောင်နိုင်စေကုန်သည်ဣတိဤသို့တဗ္ဗသောတဗ္ဗကာရိနာထက်အောက်ဖီလာအယမျက်နှာဟုဆိုသောဒုက္ကတိဒုက္ကတိဖြစ်တဲ့ခါသိမ့်သောခြင်းရာအဖြစ်အဘမာနေနာအတိုင်းရှင်မရှိသောမေတ္တနာမေတ္တာနဲ့ရှင်သောစိတ်ဒီနာစိတ်ဖြင့်သဗ္ဗလောကအလုံးစုံသောတတ္တလောကကိုဝေစင်စေအနုကံပတိစောင်းလျှောက်၏ဒီဇတ်တော်မှာဟောထားတာကတော့ဖြင့်အယက်ရှင်းမျက်နာအယက်လေးမျက်နာအယက်ရှင်းမျက်နာအယက်ဆယ်မျက်နာပွားနည်းကိုမဟုတ်ဖဲနဲ့အယက်သုံးမျက်နာပွားနည်းကိုဟောပါတယ်ဒီဇတ်တော်မှာအယက်သုံးမျက်နာမှာရှိတဲ့တတ္တဝါတွေကိုပိုင်းခြားပြီးတော့မှမေတ္တာပွားရမယ်။အယက်သုံးမျက်နာဆိုတာဟောဒီမြေပြင်ကနေအထက်နေဝတ္တညာနာတယနာဘုံအထိတက္ခအောက်ကိုပြောမယ်ဆိုလို့ရှိရင်အိုးဥဒ္ဒဒနော်ငရဲအထိဘေးကိုပြောမယ်ဆိုရင်ခုနပြောတဲ့စက်ကြဝလာအထိအထက်ရဲ့နော်အောက်ရဲ့ဘေးရဲ့အဲ့ဒီအယက်သုံးမျက်နှာမှာရှိတဲ့တတဝါတွေကိုအဝေရာဟွန်တုအပြာပိစ္ဆာဟွန်တုအနီဃာဟွန်တုဒုက္ခိအတ္တနာပရိဟရန်တုလို့အဲ့ဒါလို့ပွားဖို့ညွှန်းပါတယ်။ဘုန်းကြီးတို့အထက်ကတုန်းက98သွယ်မေတ္တာပွားနည်းမှာပါသွားပါပြီ။တခါရှေ့ဆက်ပြီးတော့တတ္တထိုးသူဤအပမနာအတိုင်းရှိမရှိသောတတဝါလင်းအာယုန်ရှိသည်ကိုကတ္တဝါပြု၍သူဘာဝိတံကောင်းစွာပွားစေအပ်သောပရိဘုံဏပြည့်စုံသောတပ္ပတ္တိဒုက္ခသိန်းသောတဘာတို့၌ဟိနံအစီပွားကိုလိုရှိတဲ့ယံစိတ်တံအကျဉ်ရူပောစရစိတ်၌ရှင်သောကံသည်အဋ္ဌိရှိ၏တတ္တရာထိုရူပောစရကံ၌ပမာဏကတံအတိုင်းရှိအပြင်ပြုအပ်သောယံကံမှအကျဉ်ကာမောစရကံသည်အဋ္ဌိရှိတံကံမှထိုကာမောစရကံသည်နအဝါဒိတိလွှမ်းမိုး၍မတ္တိနှင့်အထာကောစင်စေသောကရူပဝဆရာကမ္မမေဝရူပဝဆရာကံဒီသာလင်ကာမဝဆရာကမ္မကာမဝဆရာကံကိုအဝတေတ္တိလွှမ်းမိုး၍တည်နိုင်၏။ဘုန်းကြီးတို့တို့တွေအများစုသိနေကြတာကကာမဝဆရာကုသိုလ်ကံဒီပဲအတိများပါတယ်ကာမဝဆရာကုသိုလ်ကံကိုပဲအပြုများပါတယ်အစင့်နဲ့တတ်မှတ်ရင်လည်းကာမဝဆရာကံအစင့်ကမတက်ကြတာများပါတယ်အခုပြောလိုက်တဲ့မေတ္တာကရုဏာမုဒိတာဥပေက္ခပွားတဲ့အဆင့်သည်ကာမဝတ္တအဆင့်တဲ့ကြော်တက်ပြီးတော့အပ္ပနာအဆင့်ကိုရောက်သွားပြီဆိုရင်အဲ့ဒါရူပဝဆရကံနေဆိုတာဖြစ်သွားပါတယ်အဲ့ဒီရူပဝဆရကံနေဟာမိမိတို့ရှေ့ကပြောခဲ့တဲ့ကာမဝဆရကံနေတဲ့ အဆာများစွာတာပါတယ်။ဘုန်းကြီးတို့အဘိဓမ္မာသဘောနဲ့ပြောရင်ကာမဝဆရာကုသိုလ်တဲ့မဲခုကုသိုလ်ကတာပါတယ်။ထိုမဲခုကုသိုလ်တဲ့လောကုတ္တရာကုသိုလ်ကတာပါတယ်ဒါကြောင့်မလို့မိမိတို့အတူတူမေတ္တာပွားတယ်ကရုဏာမုဒိတာဥပေက္ခပွားတယ်ဆိုတဲ့နေရာမှာအပြင်းပြေလေးနော်အဖြစ်လေးကပြစ်ကညင်လေးပွားယုံနေတော့ဖြင့်ရူပါဝစရကံအဆင့်မရောက်နိုင်ပါဘူးဇံအဆင့်မှာမရောက်ရင်တော့ပြမပီရောက်ချင်းဆိုတဲ့မေတ္တာအကျိုးကလည်းလုံးဝကိုမရနိုင်ပါဘူးရှေးကပြောခဲ့သလိုပဲကိုပွားတဲ့မေတ္တာဟာရှင်နာကပြောထားတဲ့ချမ်းသာအိမ်တို့အိမ်မဆိုးခင်ချစ်ချင်းလူနဲ့ဆောင်းလန့်နှံများစိတ်မိသားတို့ရှောင်ရှားကိုမှလင်းစွာစိတ်တည်ရှင်ကြည်မျက်နာဆိုတဲ့အဆင့်အကျိုးရဖို့တော့မနေကြိုးစားပြီးတော့မိမိတို့ပွားကြရမှာဖြစ်ပါတယ်။နော်လူကြားကောင်းရင်ပွားရုံနဲ့တော့မေတ္တာအကျိုးဆက်တဲ့မျိုးကတော့ဝေးပါသေးတယ်။အဲ့ဒီမှာဖရာအလောင်းကတပည့်တွေကိုမေတ္တာပွားခြင်းရဲ့အကျိုးတွေဟောပြတပည့်ဒီကလည်းပွားကြလို့ဇံရပြီးတော့ဗြဟ္မပြည်ရောက်တယ်ဘလောက်ထိလဲတန်ဝတ္တဝိဝတ္တကတ်ဒီခொနကပ်ပတ်လုံးနော်လူပြည်ကိုမလာဘဲနဲ့အဲ့ဒီဗြဟ္မပြည်မှာပဲလာရောက်ကြတယ်တဲ့ဒါဘုန်းကြီးတို့ကတ်ကဘာနဲ့ပြောမယ်ဆိုလို့ရှိရင်အာလောကတ်ဆိုရင်ကဘာပေါ့ဗျာအဲ့ဒီကတ်ကဘာနဲ့ပြောမယ်ဆိုလို့ရှိရင်ဒါအာယုကတ်တို့နော်ဒါတွေရှိတယ်အဲ့တော့ဒီသတ္တဝါတွေရဲ့အသက်ဒီအသင်ခြေရအာယုကကနေတဖြည်းတဖြည်းဆုပ်ယုပ်လာလိုက်တာ10နှစ်တန်းရောက်သွားတယ်အာယုကတခါ10နှစ်တန်းကနေအာယုကကနေပြန်တက်လိုက်တော့ဟိုးရေမရအသင်ခြေရအာယုကရောက်သွားတယ်အဲ့ဒါလို့ဆုပ်လိုက်တက်လိုက်တက်လိုက်ဆုပ်လိုက်အဲ့ဒီဆုတ်ကတ်တက်ကတ်တစုံကိုအဲ့ဒါအန္တရကတ်တက်ကတ်လို့ခေါ်အန္တရကတ်တက်ကတ်လို့ခေါ်အဲ့တော့အဲ့ဒီအန္တရကတ်ဒီ64ကတ်ကေစီဆရာတွေကတော့အန္တရကတ်ပေါင်း20တဲ့အပရိဆရာတွေကတော့အန္တရကတ်ပေါင်း80တဲ့ဘေရင်ကျမ်းအလိုကတော့အန္တရကပေါင်း14ကပ်ကိုမှအသင်ချီယကတ်တကတ်လို့ခေါ်ပါတယ်အဲ့ထဲကနေမှာဘုန်းကြီးတို့အသင်ချီယကတ်ဆိုတာက4မျိုးထပ်ပွားတယ်ဘာဖြစ်လို့ဒီစကားတွေပြောနေသလဲဆိုရင်အခုနောက်တုန်းကတန်ဝတ္တဝိဝတ္တကတ်ခொနကပ်ပတ်လုံးလူပြည်မစင်းပဲနဲ့မြမပြည်ပဲလာရောက်ရတယ်ဆိုတာလေးပေါ်အောင်လို့ဘလောက်ကြာတယ်မှန်းဆနိုင်အောင်လို့အခုနာပြောသွားပြီအန္တရကတ်တကတ်ကိုကြည့်အောင်နော်အသက်တန်းအသင်ချေအာယုကကနဲ့ဆင်းလာလိုက်တာဘယ်လောက်ထိလဲ10နှစ်တခါ10နှစ်ကနေပြန်လဲလိုက်တာအသင်ချေရအထိအဲ့ဒါလို့ဆုတ်ကတ်တက်ကတ်တစုံကိုမှအန္တရကတ်တကတ်ပဲရှိသေးတယ်အဲ့ဒီအန္တရကတ်ပေါင်း64ကတ်ဒါတမာနာဝါဒအများသဘောကျဝါဒအဲ့လိုမဟုတ်ဘူးကေစီ20အပရိ80ပေးတယ်လို့14ကတ်ထားအောင်အဲ့ဒါကိုမှအသင်ချီယကတ်လို့ခေါ်တယ်အဲ့ဒီအသင်ချီယကတ်ကလည်း4မျိုးရှိတယ်တန်ဝတ္တအသင်ချီယကတ်ဘယ်အချိန်လဲဆိုရင်ကဘာပြည့်နေစေအချိန်ကြီးကဘာပြည့်နေစေတခါတန်ဝတ္တထာယီအသင်ချီယဆိုတာအပြည့်အတိုင်းတည်နေတာပြည့်စဲကအသင်ချီအပြည့်စဲကတန်ဝတ္တပြည့်တဲ့အတိုင်းတည်နေတာကသံဝတ္တထာယီတက္ကဝိဝတ္တအသင်ချေရဆိုတာကဖြစ်စေ။ဟိုဖြစ်စေဆိုတာဘုန်းကြီးတို့နည်းနည်းလေးပေါ်အောင်ပြောမယ်ဆိုရင်တော့ဟိုကဘာပြူမိုးကြီးယွာတယ်ပေါ့ဗျာ။ကဘာတစ်ခုစတည်ပြီဆိုရင်အဲ့ဒီကဘာပြူမိုးကြီးယွာတဲ့အချိန်ကကစပြီးတော့နေဒီလာဒီနက်ခတ်ဒီထင်ရှားပြီးတော့ပေါ်လာတဲ့အချိန်ထိကဘာကြီးဖြစ်စေပွားစေအသင်ချေရကအဲ့ဒါဝိဝတ္တကလို့ခေါ်အဲ့ဒီဝိဝတ္တကဟာဘလောက်ကြာတယ်လဲပြောရရင်တော့ဝိဝတ္တကဟာဒီလောက်ရှိတယ်နှစ်ပေါင်းဒီလောက်နှစ်ပေါင်းအရာနှစ်ပေါင်းအထောင်နှစ်ပေါင်းအသိန်းရှိတယ်လို့ရေတွက်ဖို့တော့မလွယ်ပါဘူးတဲ့ဟော တက္ကဝိဝတ္တထာယီဆိုတာကတော့အဲ့ဒီဖြစ်ဆဲဖြစ်တဲ့အသင်္ချီယကကြီးဟာဖြစ်ဆဲအတိုင်းတည်နေတာဒါဘုန်းကြီးတို့အခုလက်ရှိအနေနဲ့အဲပြောကြဆိုလို့ရှိရင်ဒါအခုချိန်ဒီဘုန်းကြီးတို့ကဘာမပြည့်သေးဘူးကဘာမပြည့်သေးဘူးဒီကဘာကြီးကဒီတိုင်းပဲတည်ရှိနေသေးတယ်ပြောရရင်တော့ဖြစ်ပွားစေဝိဝတ္တကကြီးဟာဒီတိုင်းပဲတည်နေသေးတဲ့ကာလနော်ပြောရလို့ရှိရင်နေလတွေအခုပြောသွားတဲ့နေလတွေပေါ်တဲ့အချိန်ကနေစပြီးတော့မှဒါကဘာမပြည့်သေးတဲ့အချိန်ထိပေါ့နော်အခုနေလာတွေပေါ်ပြီးတော့နောက်ဘုန်းကြီးတို့အခုတည်ရှိနေကြတယ်တတဝါတွေဒါတည်ရှိနေတဲ့အနေထားနော်ဝိဝတ္တအတိုင်းပဲတည်နေတဲ့ကာလရှိဒါကြောင့်မလို့ဒီတန်ဝတ္တဝိဝတ္တက9ခုနော်တန်ဝတ္တဝိဝတ္တက9ခုဆိုတာဒါအမတန်ကြာတဲ့ကာလတစ်ခုပဲလို့ဒါမေတ္တာအကျိုးဒါဘုန်းကြီးတို့မှန်းဆလို့ရတယ်ပေါ့မေတ္တာအကျိုးမှန်းဆလို့ရတယ်အဲ့ဒီခါကျတော့ဟိုဘက်ကအရကသုတ်တန်လေးရလဲဘုန်းကြီးတို့ဆက်ဆက်နေတာဆိုတော့အကျဉ်းလေးနော်အရကသုတ်ကိုအကျဉ်းလေးလှမ်းပြီးတော့ကြည့်မယ်ဆိုရင်လည်းဘုန်းကြီးတို့ကြည့်လို့ရပါတယ်အဲ့ဒီမှာလှမ်းပြီးတော့ကြည့်မယ်ဆိုလို့ရှိရင်အရကသုတ်မှာပြောထားတဲ့အပိုင်းကတော့ဖြင့်နှစ်ပေါင်း600နော်နှစ်ပေါင်းအသက်တန်းအဖြစ်6000အသက်တန်းရှည်တဲ့ကာလအဲ့ဒီကာလမှာဟောဒီအရကသုတ်တန်အယဒါဟောလာဟောတဲ့အနေထားပဲအဲ့ဒီတော့ကဟောတဲ့ဥစ္စာကိုတော့မှနော်ဘာဟောတယ်လဲဆိုရင်ဒါလူတွေရဲ့အသက်ဟာအင်မတန်တိုးတောင်းနေနော်ဒါလူအသက်တိုးတောင်းနေလို့ပြောတယ်ဟိုအသက်6000ဆိုတဲ့ကိစ္စဒီဒီခေတ်နဲ့လှမ်းပြောမယ်ဆိုရင်ဒါအသက်တော်တော်ရှိတယ်လို့ဘုန်းကြီးတို့ပြောရမှာသို့တော်လည်းဒီစာတဲကတော့အဲ့ဒီတုန်းကကာလဟာဒါအသက်တူတယ်တဲ့ဒီအင်္ဂုတ်တို့တတကနိဗ္ဗာန်မှာလာတဲ့ဥစ္စာကအခုနဘုန်းကြီးတို့ပြောခဲ့သလိုပဲအရကဆရာကြီးအဲ့ဒီအင်္ဂုတ်တို့အရကအင်္ဂုတ်တို့မဟာဝတ်ထဲကတတကနိဗ္ဗာန်ထဲကအရကတုံးမှာလဲမြတ်စွာဘုရားကဟောတာယဟန်တို့တဲ့ရှေးကဖြစ်ဖူးတာကတော့ဖြင့်အရကဆိုတဲ့ဆရာပေါ်ခဲ့ဘူးတဲ့တပည့်ပေါင်းများစွာခြံရံထားတယ်အဲ့ဒီအရကဆိုတဲ့ဆရာကသူ့တပည့်တွေကိုဘာမိန်တယ်လဲဆိုရင်တပည့်သူတော်ကောင်းတို့တဲ့လူတွေရဲ့အသက်ဟာအင်မတန်တိုးတောင်းလာတယ်အင်မတန်လှင်မြန်လာတယ်ဒီတော့သင်တို့ငါတို့ဟာဘာလို့ရမလဲပညာနဲ့သိရမယ်ကုသိုလ်ကိုပြုရမယ်မြတ်တဲ့အကျင့်ကိုကျင့်ရမယ်ယောအရင်ပရိသတ်နေတဲ့ပုဂ္ဂိုလ်ဟာမသေးတဲ့တတ္တဝါရေလို့မရှိဘူးဥပမာအဖျင်ပြောမယ်ဆိုရင်မြက်ပင်ပြားမှာကြာနေတဲ့စီနင်းပေါက်ကလေးနေရောင်ရောက်တာနဲ့နေရောင်ထိတာနဲ့ပျောက်သွားတော့တာပဲကြာကြာမတည်ဘူးတဲ့အဲ့ဒါလိုပဲလူတွေရဲ့အသက်ဟာလဲသစ်ပင်ပြားမှာကြာရောက်တဲ့စီနင်းပေါက်လိုပဲခဏလေးပဲတည်တာဒါကြောင့်မလို့မြတ်တဲ့အချင်းကိုကျင်းကြအဲ့ဒီမှာဥပမာပေါင်းမြောက်များစွာနဲ့ဘုန်းကြီးတို့အရကဆရာကတပည့်တွေကိုအဲ့မှာဘုန်းကြီးတို့သွန်သင်ပြသားတဲ့အရကတော့ရှိပါတယ်အဲ့တော့အဲ့ဒီသက်တမ်းဟာဘလောက်လဲဆိုလို့ရှိရင်စာကပြောတယ်အဲ့ဒီဆရာအရကယင်သေးကနေတပည့်တွေဆုံးမတဲ့ခေတ်ဒီအနှစ်6000နန်းဖြစ်ပါတယ်အဲ့ဒီတုန်းကအသက်900ရှိတဲ့သူတို့သမီးဟာအရွယ်ရောက်တယ်လက်ထပ်ထိမ်များလို့ရတယ်တဲ့ကြည်နော်ကြည်နော်ဒါကိုတော့ဆရာရဲ့သေးကအသက်ဟာတိုးတယ်အင်မတန်ဟိုတိုးတောင်းလာတယ်နွားသက်ယုံကိုဆွဲငင်သွားတဲ့အသက်ခံရမယ်နမကြီးဟာခြေလှမ်းကြွားတိုင်းကြွားတိုင်းသေဖို့နီးနီးသွားတယ်လို့ပဲသေခြင်းရဲ့အနည်းကိုသွားတယ်လို့ပဲလူတွေရဲ့အသက်ဟာလဲအဲ့ဒီအသက်ခံရမယ်နမကြီးလိုပဲနေတိုင်းနေတိုင်းသေဖို့နီးနေတယ်ဆိုပြီးတော့အသက်တူတာတွေကိုဆရာရသေးကြီးကအရကရသေးကြီးကသူ့တပည့်တွေဟောတယ်တကယ်တွက်ကြည့်တော့အသက်က6000တန်း6000တန်းအဲ့ဒီ6000တန်းလုံးကအသက်900ရှိတဲ့သူတို့သမီးဟာလက်ထပ်လို့ရပြီပြောရရင်တော့အသက်900မှာလူပြိုအပြိုပေါ့ အဲ့တော့ယဟန်တို့တဲ့အဲ့ဒီတုန်းကလူတွေမှာယောဂါဆိုလို့6မျိုးပဲရှိတယ်တဲ့ဘာယောဂါတွေလဲဆိုရင်ချမ်းသာရယ်ဘူရာရယ်ထမင်စားတာရယ်ရေစားတာရယ်ကျင်ကြီးစွန့်ကျင်တာရယ်ကျင်ငယ်စွန့်ကျင်တာရယ်အနှစ်63နန်းတုန်းကယောဂါကတော့6မျိုးပဲရှိပါတယ်တဲ့အနာယောဂါဆိုလို့အဲ့ဒီ6မျိုးပဲရှိတယ်အသက်ကလည်းရှိတယ်63ပေါ့ဒါကိုတော်မဆရာကအသက်တိုတယ်လို့ဟောခဲ့သေးတယ်တဲ့မြတ်စွာဘုရားကဆက်ဟောတယ်တော့ယဟန်တို့တဲ့အသက်တိုတယ်တိုတယ်ဆိုတဲ့စကားဒီယခုအခါမှာတော့ဖြစ်အဲ့ဒီစကားဟာပို့လို့တော်မเนาะလက်တွေ့ကျနေပါသေးတယ်ဘလောက်တုံးဆိုရင်ယခုအခါမှာအသက်အရှိဆုံးပုဂ္ဂိုလ်ဟာအသက်တရားပဲတရားအောက်အနေငယ်ရော့ရှိမယ်တရားတဲ့အနေငယ်ပို့လွန်မယ်ဒါပဲရှိစာရဲကတော့တိချောက်တွက်ထားသေးတယ်အသက်တရားဆိုတာဟာတဲ့ဆောင်းတရားနှွေတရားမိုးတရားဥဒုတဲ့ပြောရင်တော့အသက်300အသက်ရှိတာပါပဲတဲ့ဘုရားကနည်းနည်းလေးအသက်ဆွဲဆန့်ပြအသက်တရားရှိတယ်ဆိုတာဥတု300ပဲတဲ့နည်းနည်းလေးရှည်ကျင်သေးတယ်ဆိုရင်လည်းရှည်လို့ရပါသေးတယ်တဲ့ဘယ်လိုရှည်လို့ရသေးလဲအဲ့ဒီဥတု300ကိုတော့ဆောင်းလာက4လຫນွေလာက4လမိုးလာက4လအသက်တရားရှည်တဲ့ပုဂ္ဂိုလ်ဟာလအားဖြင့်ပြောရင်1200လအသက်ရှည်တာပါပဲဟုတ်ပြီအဲ့ဒီလကိုကြည့်လိုက်စမ်းနော်ဆောင်းလຫນွေလမိုးလအဲ့တော့ဆောင်းလခွဲပေါင်းကဆိုလိုတာကတလတလမှာနှစ်ဘက်ခါရှိတာဟုတ်ဗျအဲ့တော့လေးလဆိုရင်ဘယ်လောက်ရှိမလဲပေါ့ဒီလိုနဲ့ပန်းလိုက်တာလေးလဆိုတော့ရှစ်ပေါ့အဲ့တော့မြတ်စွာဘုရားကအေးအသက်တရားရှိတယ်ဆိုတဲ့ပုဂ္ဂိုလ်ဟာတဲ့လပေါင်း1200အဲ့ဒါကိုအခွဲနဲ့ပြောမယ်ဆိုရင်ဆောင်းလာခွဲပေါင်း800ຫນွေလာခွဲပေါင်း800မိုးလာခွဲပေါင်း800လာခွဲခေါ်တဲ့ပက်ခါအားဖြင့် 2400 အသက်ရှိတာပါပဲအဲအဲ့ဒါကိုမနေ့နေ့ညဆိုတဲ့နေရာမှာနေ့နဲ့ညနဲ့ပြောအောင်မလားလာခွဲပေါင်း2400အသက်ရှိတယ်ဆိုတာနော်ဆောင်းညင်ပေါင်း12000ຫນွေညင်ပေါင်း12000မိုးညင်ပေါင်း12000ပြောရရင်ညံ့နေညံ့ပေါင်း36000အသက်ရှိတာပါပဲအဲ့ဒါကိုစာအထပ်ပြောသေးတယ်နော်အမိနို့ကိုစို့ခြင်းနဲ့တကွထမင်းစားခြင်းရဲ့အန္တရာယ်တွေနဲ့ပြောအောင်မယ်ဆိုရင်ကြည်ဒါနော်အမိနို့စို့တာရဲ့နောက်ထမင်းစားခြင်းရဲ့အန္တရာယ်ရဲ့အဲ့ဒါတွေနဲ့ထည့်ပြောမယ်ဆိုရင်တော့ယော့သွားပြီနော်ဆောင်းလာထမင်းစားတာ2400ຫນွေလာ2400မိုးလာ2400ပြောရရင်တော့နော် 9200 အသက်ရှိတယ်အဲ့ထဲမှာထမင်းစားခြင်းရဲ့အန္တရာယ်ဆိုတာဘယ်အချိန်နေလဲငိုက်နေတဲ့အချိန်ထမင်းမစားဘူးဆင်းရဲနှိပ်စက်ခံရတဲ့အခါထမင်းမစားဘူးအနာရောဂါနော်နှိပ်စက်ခံရတဲ့အခါထမင်းမစားဘူးဥပုဘ်ဆောင်တဲ့နေ့ထမင်းမစားဘူးလက်မရတဲ့နေ့ထမင်းမစားဘူးအဲ့ဒီလိုမျိုးသမင်းစားခြင်းရဲ့အန္တရာယ်တွေလည်းရှိသေးတယ်။ဒါပါတော့ဘုန်းကြီးတို့ဘုရားကတော့အသက်တရားကိုရသမျှတွေ့ဆပြတာပါ။အသက်တရားတဲ့အလွန်ရှည်လည်းပဲအထာဂရကပြောပါတယ်။120 130 140 150 160ပါပဲတဲ့။ဘလောက်ပဲရှည်တယ်ပြောပြောအသက်200အသက်ရှည်တဲ့လူရဲ့လို့တယောက်မှမရှိပါဘူးတဲ့။ဘုရားလက်ထက်ကဝိသားခာ120ပေါခရသာတိပုံနာကြီးမြမယူပုံနာကြီးဘာဝရီပုံနာကြီးအသက်120အရှင်အာနန္ဒာ120ရှင်မကတ္တပ120အရှင်နုရုဒ္ဓ150နဲ့အရှင်ဘာကုလ160ပဲရှိပါတယ်ရှိပါတယ်ဒါတော့မှရှာရှာပါပါပါပဲတဲ့ဒွေဝတ္တတတာနိနစီဝိအသက်200ရှိသူတော်မရှိပါဘူးဒီခေတ်တချို့အသက်1000ဆိုတာအဲ့ဒါယူလို့ပြောတာပါပဲနော်အဲ့တော့ဘုန်းကြီးတို့ဇတ်တော်ကရှည်ရှည်တော့ရှည်လို့ရသေးတယ်အဲ့လောက်ရှည်လို့ဘုန်းကြီးတို့မဖြစ်တော့ပါဘူးအချိန်ကနေသွားပြီဖြစ်တဲ့အတွက် အဲ့ဒီအရကဇက်ကိုမြတ်စွာဘုရားကဟောကြားပါတယ်ဟောကြားပြီးတာနဲ့ဇက်ပေါင်းပါတယ်အဲ့ဒီတုန်းကအရကရေသေးဆိုတာငါဘုရားပဲတဲ့အဲ့ဒီတုန်းကပရိသတ်ပါပဲဆိုပြီးတော့မြတ်စွာဘုရားကဒီဇက်တော်ကိုပေါင်းပြပါတယ်မေတ္တာတရားပြည့်စုံညာကျိုးက71ရာမေတ္တာကျိုး71မျိုးအားလုံးသိပါတယ်ရဖို့ဆိုရင်တော့ပွားရမှာပေါ့အဲဆရာကြီးရဲ့လင်္ကာလေးတွေဟာလည်းအမတန်ကျေးဇူးများလို့ပူဇော်လိုက်ပါဦးမယ်အိယာချမ်းသာနိုးချမ်းသာရုပ်မှာအိမ်မက်ခင်လူချစ်နှက်ချစ်နှက်ဆောင်လေးမိစစ်မလောင်ချင်းလက်နဲ့မဆုစိတ်တင်ဘူးအထုစိတ်တည်ချင်းမြမပီလာမေတ္တာပွားကျိုးက71တင်ဘုန်းကြီးတို့တွေမေတ္တာကိုထက်ခဲစေအောင်မေတ္တာကိုတကယ်ဖြစ်အောင်ဇန်အတိရအောင်ကြိုးစားပြီးတော့ပွားရင်းနဲ့ဖရာဟောတဲ့မေတ္တာအကျိုး71မျိုးရရှိအောင်ကြိုးစားအားထုတ်ကြရမှာဖြစ်ပါတယ်။တယံဗုဒ္ဓောတံဗောဓိတိဓမ္မေပိဓမ္မသတ္တိယောအဟောနောတတ္တသူတ္တတံအဟောနောဓမ္မစိန်တနံယောစီနောမကယောင်လျံအုတ်ဆောင်ပြန်ဝေအောင်လံဆွင့်ဆွင့်လွင့်တလူလူချင်းအောင်တော်မူမြတ်စွာဘုရားသည်ဓမ္မေပိရှင်းနောက်စင်လျက်ဖြစ်တိုင်းပြည့်သည်ဆက်ဆံမနောတရားသဘောတို့ကို၎င်းဓမ္မတတ္တိယောပိတရားတဤဓကံပြည့်သည်တတ္တိအင်အားစွမ်းပကားတို့ကို၎င်းတယံဗုဒ္ဓောဘောဓိမနိုင်ခါဝမြေဝေကိုယ်တိုင်းစထွင်တိမြင်တော်မူပြီသည်ဖြစ်၍တံဗောဓိတိတိထိုင်တမြဝိနည်းကိုမြတ်ဟာလေဖို့တည်စီတော်မူခဲ့လေပြီဒါတာစီနာတာအောင်မြေနဲ့တံဘောဓိမံဝေအောင်လံဆွင့်ဆွင့်လွင့်တလူလူထောအောင်တော်မူမြတ်စွာဘုရား၏သုတတံတရားဓမ္မဩဝါဒကိုကြားရရှင်ပြောသားတော်သမိတော်ဖြစ်ရခြင်းသည်သုတတံတရားဓမ္မဩဝါဒဖြင့်နိညာရှင်ပြောသားတော်သမိတော်ဖြစ်ရခြင်းသည်အောနောကိုရွယ်ကိုရာကိုကျိုးပါသဖြင့်ကိုမာကုနဲ့ဩဝါမြောက်ဖွယ်ကြည့်ပါတကားဓမ္မစိန်တနာဓမ္မတတ္တကြောင့်ယူဆက်၍ဖြစ်ပြနေရတရားမှန်ကိုဖန်ဖန်ခွဲဝေကြံစီ၍နေရခြင်းသည်ဓမ္မစိန်တနာဓမ္မတတ္တရှိနောက်ဆက်၍ဖြစ်ပြနေရတရားမှန်ကိုဖန်ဖန်ခွဲဝေကြံစီ၍နေရခြင်းသည်အောနောကုသဏံတွင်ညာယောင်လင်း၍ရှင်းငါရှင်းငါဩအားရဖွယ်ကြည့်ပါတကားအောနောပုဂ္ဂိုလ်တတ္တဝါသူငါတွင်ပြောက်အလင်းရောက်ဖို့ဝမ်းမြောက်ရွှင်ပြောဩအယတော်ပါပြီစွာတကား